Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တရဲ့2020ပြည့်ဒီဇင်ဘာလ17ရက်နေ့တောက်ချန်နေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်က9နိုင်အထိဖိုင်းတူမီတာ24 40 51နဲ့ဖိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။တောက်ချန်နေမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်တော်ရမထွန်းကတင်ဆက်ပေးပါမယ်။ချမ်းသာတဲ့နိုင်ငံကြီးတွေက COVID-19 ကာကွယ်ဆေးကိုဝယ်ယူဖို့အစဉ်သင့်ဆောင်ဆိုင်နေချိန်မှာကိုနိုင်ငံဦးစားပေးကာကွယ်ဆေးရရှိရေးဝါဒ vaccinationalism ချီထွားလာနေတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ
် But I reiterate my call for a COVID-19 vaccine to be a global public good available to everyone
COVID-19 ကာကွယ်ဆေးကိုနေရာတိုင်းကလူတိုင်းရရှိနိုင်ပြီးအလုံးနဲ့သက်ဆိုင်တဲ့ပစ္စည်းဖြစ်ဖို့ထပ်မံတောင်းဆိုကြောင်းသူတို့ပြည်အာဖရိကတိုက်အတွက်ကာကွယ်ဆေးရဖို့လိုအပ်ကြောင်းအာဖရိကနိုင်ငံအများစုမှာကုန်စည်ဈေးနှုန်းနဲ့ဝယ်လိုအပ်ချက်စင်းတာကြောင်းခရယုတ်ကအချက်တဲကိုတုံ့ပြန်ဖို့ငွေကြေးအင်အားမရှိကြောင်းအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအာဖရိကသမ္မတခေါင်းဆောင်တွေနဲ့ဗီဒီယိုကပြုလုပ်တဲ့စီးပွားမှာပြောပါတယ် COVID-19 ကာကွယ်ဆေးတစ်ကမ္ဘာလုံးရရှိရေးအစီအစဉ် COVAX ကိုလာမယ့်နှစ်လအတွင်းအမေရိကန်ဒေါ်လာ4.1 ဘီလီယံအလူငွေထက်ဝင်ဖို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ်။နိုင်ငံတော်တော်များများကဗြိတိန်နိုင်ငံလိုပဲသူတို့ရဲ့ပြည်သူတွေကိုကာကွယ်ဆေးအမြောက်အများစတင်ထုတ်နိုင်ပေးဖို့စီစဉ်နေချိန်မှာကုလသမဂ္ဂတွင်းရေးမှူးချုပ်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ COVID-19 ကူးစက်မှုတွေမြင့်တက်လာနေချိန်မှာကာကွယ်ဆေးသုံးစွဲခွင့်အများဆုံးအတည်ပြုဖို့ပိုပြီးတွန်းအားပေးလာကြတာလည်းဖြစ်ပါတယ်။တစ်ကမ္ဘာလုံးတိုင်းတာနဲ့ COVID-19 ကူးစက်မှု 68.9% ရှိပြီးသေဆုံးသူ 1.5% ကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်ရဲ့စီးရင်တွေမှာဖော်ပြထားပါတယ်။ COVID-19 ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ပေးမပေးအမေရိကန်နိုင်ငံမှာမကြခင်အဆုံးဖြတ်ပြီးတော့မှာဖြစ်ပါတယ်။ American အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ရဲ့အထူးအဖွဲ့တစ်ဖွဲ့ကစာသားပရင်းနေမှာတွေ့ဆုံပြီး Pfizer နဲ့ BioNTech Company ကထုတ်လုပ်တဲ့ကာကွယ်ဆေးထိရောက်မှုရှိမရှိနဲ့ဘေးရန်ရဲ့ကင်မကင်ဆုံးဖြတ်မှာဖြစ်ပါတယ်။ကာကွယ်ဆေးနဲ့ဇီဝပစ္စည်းထုတ်ကုန်ဆိုင်ရာအကြံပေးကော်မတီကအများကမန်တာရဲ့အတိုင်းကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ကိုပေးရမယ်ဆိုရင် FDA ကတောက်ချနေဒါမှမဟုတ်စနေနေ့မှာနောက်ဆုံးသဘောတူခွင့်ပြုချက်ပေးမှာဖြစ်ပါတယ်။အဲဒီလိုခွင့်ပြုချက်ပေးပြီဆိုရင်အပြည်ထောင်စုအစိုးရကအမေရိကန်နိုင်ငံတဝန်းထိုးဈေးပေါင်း 6.4 သန်းကိုချက်ချင်းဖြန့်ဖြူးပေးမှာဖြစ်ပြီးကျန်းမာရေးဝန်ထမ်းတွေကိုကာကွယ်ဆေးပထမဦးစားပေးထုတ်နိုင်ပေးမှာဖြစ်ပါတယ်။အမေရိကန်စစ်တပ်ကလည်းတပ်ဖွဲ့ဆေးဝန်ထမ်းတွေကို Pfizer နဲ့ BioNTech ကာကွယ်ဆေးစတင်ဖြန့်ဖြူးပေးမှာဖြစ်ပါတယ်။အာဖရိကတိုင်းမြောက်ပိုင်းကအာရဗ်နိုင်ငံတနိုင်ငံဖြစ်တဲ့မော်ရိုကိုနိုင်ငံကအစ္စရေးနဲ့ပုံမှန်ဆက်ဆံရေးလုပ်ခဲ့ပြီးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချက်တာပရီနီကကြေညာလိုက်ပါတယ်။ဒီကနေ့သမိုင်းဝင်တိုးတက်မှုရရှိတဲ့နေ့ဖြစ်ကြောင်းကျွန်တော်တို့ရဲ့မိတ်ဆွေအစ္စရေးနိုင်ငံနဲ့မော်ရိုကိုပြည်နိုင်ငံတို့အကြားပထမဆက်ဆံရေးအပြည့်အဝထူထောင်ဖို့သဘောတူခဲ့ကြပြီဖြစ်လို့အရှေ့လက်ပိုင်းကြေညာရေးအတွက်တိုးတက်မှုကြီးတစ်ခုဖြစ်ကြောင်းသမ္မတထရမ့်ကတွစ်တာမှာရေးပါတယ်။အမေရိကန်တို့ဂျာဝင်ဆောင်ရွက်ပေးမှုနဲ့လုံခဲ့တဲ့လီလာတွင်အစ္စရေးနိုင်ငံနဲ့တန်တမာဆက်ဆံရေးထူထောင်ခဲ့တဲ့အာရဗ်နိုင်ငံတွေနဲ့မော်ရိုကိုနိုင်ငံကစတုတ္တမြောင်နိုင်ငံဖြစ်လာပါတယ်။မော်ရိုကိုနိုင်ငံနဲ့ဆက်စုနေတဲ့ချင်းချင်းပွားနေတဲ့အနောက်ဆာဟာရဒေသအပေါ်မော်ရိုကိုနိုင်ငံကအချုပ်အခြာအာဏာပိုင်ဆိုင်မှုရှိကြောင်းသမ္မတထရမ့်ကသဘောတူလိုက်ပြီးမှအခုသဘောတူညီချက်ထွက်ပေါ်လာတာဖြစ်ပါတယ်။အိန္ဒိယအယ်ဂျီးယားနိုင်ငံကထောက်ခံအားပေးနေတဲ့အဲ့ဒီဒေသကမော်ရိုကိုနိုင်ငံကနေခွဲထုတ်ဖို့ကြိုးစားနေတာဖြစ်ပါတယ်။မော်ရိုကိုနိုင်ငံကလည်းအစ္စရေးနဲ့တန်တမာဆက်ဆံရေးပြန်လည်စတင်မှာဖြစ်ကြောင်းချက်တာပရီနီမှာပဲအတည်ပြုကြေညာလိုက်ပါတယ်။မော်ရိုကိုနဲ့အစ္စရေးနိုင်ငံတို့အကြား1990ပြည့်နှစ်တွေမှာဆက်သွယ်ရေးရုံးတွေကိုတယ်လ်အဗီဗ်နဲ့ရဘတ်မြို့တွေမှာအပြန်အလှန်ထားရှိခဲ့ပေမဲ့2000ပြည့်နှစ်မှာပိတ်ပစ်ခဲ့ကြပါတယ်ခင်ဗျာ။ချက်တာပရီနီကစပီးနှစ်ရက်ကြာကျင်းပနေတဲ့ EU ဥရောပသမဂ္ဂအဖွဲ့ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်နေတဲ့အဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေအကြားဘတ်ဂျက်သဘောတူညီမှုတစ်ခုရရှိလို့နီးနေပြီဖြစ်ပါတယ်။အဲ့ဒီစီဝေးမှာအမေရိကန်ဒေါ်လာ1.1 trillion တန်ဖိုးရှိတဲ့ဘတ်ဂျက်နဲ့ COVID-19 အကူအညီပေးရေးအစီအစဉ်တွေကိုအတည်ပြုဖို့ရှိပါတယ်။ပိုလန်နဲ့ဟန်ဂေရီတို့ကန့်ကွက်နေတဲ့ဘတ်ဂျက်ပြဿနာကိုကျော်လွှားနိုင်ဖို့ဂျာမနီနိုင်ငံအနေနဲ့အပြင်းထန်ကြိုးပမ်းနေတယ်လို့လည်းဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကယ်ကပြောပါတယ်
။ Deutschland hat in den letzten Tagen auch ich persönlich
ဂျာမနီနိုင်ငံနဲ့ကျွန်မကိုယ်တိုင်နဲ့တခြားလူပေါ်ကံပဲတွေကကျမတို့မှာရှိနေတဲ့အခက်အခဲကိုဖြေရှင်းဖို့နဲ့ဟန်ဂေရီနဲ့ပိုလန်နိုင်ငံတွေကိုချွတ်ချက်ပေးနိုင်တဲ့အဖြစ်ရနိုင်ဖို့အပြင်းထန်ကြိုးပမ်းနေပါတယ်လို့ဂျာမနီဝန်ကြီးချုပ်မာကယ်ကသတင်းထောက်တွေကိုပြောပါတယ် EU အဖွဲ့ဝင်28နိုင်ငံကခေါင်းဆောင်တွေအနေနဲ့ COVID-19 ကာကွယ်ဆေးကိစ္စ American နဲ့ဆက်ဆံရေးပြည်လဲကောင်းမှုရေးကိစ္စနဲ့တူကီနိုင်ငံကအငင်းပွားနေတဲ့မြေထဲပြင်လဲအရှေ့ပိုင်းမှာရေနံတူးဖော်နေတာကြောင့်အရေးယူပိတ်ဆို့မှုတွေချမှတ်ဖို့ကိုဆွေးနွေးကြဖို့ရှိပါတယ်ငွေကြေးကူညီရရှိရေးနဲ့တရားဥပဒေစိုးမိုးရေးကိစ္စကိုဆက်နွယ်ထားတာကြောင့်ပိုလန်နဲ့ဟန်ဂရီနိုင်ငံတို့က EU ဘတ်ဂျက်ကိုကန့်ကွက်နေတာဖြစ်ပါတယ်ဒါပေမဲ့အလဲကျဥက္ကဋ္ဌဖြစ်တဲ့ဂျာမနီနိုင်ငံကအဲ့ဒီနိုင်ငံနဲ့ဆွေးနွေးပြီးတရားဥပဒေစိုးမိုးရေးဆိုင်ရာရန်ညားရဲ့အတိတ်ပဲဖွင့်ဆိုချက်ကိုနောက်ထပ်ဆွေးနွေးမယ်ဆိုပြီးသဘောတူညီခဲ့ကြပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ကဥရောပသမဂ္ဂရဲ့စံနှုန်းတွေကိုကျဆင်းစေမှာဖြစ်လို့ဂျာမနီနိုင်ငံအနေနဲ့တခြားအဖွဲ့ဝင်နိုင်ငံတွေလက်ခံအောင်ဆောင်ရွက်ရအောင်မှာဖြစ်ပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12133ဘိုင်းလိုမီတာ40 kHz 8133ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်စံတော်ဝင်းမြမတောက်ကြမနေ့ပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ COVID ရောဂါဆက်ဖြစ်နေတဲ့မြန်မာနိုင်ငံကစကိုင်းတိုင်းဒေသကြီးမှာပိုးတွေသူစများလာတာကြောင့်အများဆုံးဖြစ်တဲ့ကလင်းမြို့နယ်နဲ့နောက်စကိုင်းမြို့နယ်ရှိဖို့မြို့နယ်တွေမှာပါတာဝန်ရမဖြစ်မနေအပြင်ထွက်ရတာမျိုးနဲ့ရေးပေါ်အခြေအနေတွေကလွဲလို့အိမ်မှာပဲနေကြဖို့ပထမဆုံးအကြိမ်ဖြစ်သွားလာကန့်သတ်မှုကိုထုတ်ပြန်လိုက်ပါတယ်။စကိုင်းတိုင်းဒေသကြီးဆိုရဖွယ်အနေနဲ့မနေ့ဒီဇင်ဘာ10ရက်နေ့နေဆွဲနဲ့အခုလိုမိတ်ထုတ်ပြန်ရမှာကလေးမျိုးနယ်မှာအခုချိန်ထိစုစုပေါင်းပိုးတွေ့သူ248ဦးစကိုင်းမျိုးမှာ202ဦးနဲ့ရွှေဘိုမျိုးမှာ126ဦးရှိလာကကူးစက်မှုများလာတာကြောင့်ထိန်းချုပ်နိုင်ဖို့လိုအပ်တာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အရင်ကလည်းမြန်မာတိုင်းနိုင်ငံလုံးကအဖြစ်များနေတဲ့ရန်ကုန်မန္တလေးပဲခူးအရာရီတိုင်းဒေသကြီးနဲ့မိုးကချင်းအပြင်အဖြစ်များခဲ့တဲ့ရခိုင်ပြည်နယ်တို့ကမျိုးနယ်ပေါင်း80ကျော်မှာအလားတူအိမ်မာနေဖို့အမိန့်တွေထုတ်ပြန်ခဲ့မှုပါလေအခုစကိုင်းတိုင်းကအိမ်မာနေရေးအမိန့်မှာလဲမရှိမဖြစ်အလုပ်တွေဖြစ်တဲ့ဗန်ငွေကြေးစားသောက်ကုန်ဈေးဝါ73စီရေတန့်ဆက်သွယ်လုပ်ငန်းတွေမှာအပကျန်တာအားလုံးကိုပိတ်ပင်လိုက်ပြီးအပြင်ထွက်ခွေကပ်ပြားတွေထုတ်ယူကြဖို့နဲ့ဈေးကိုလည်းမနေ့6နာရီကနေ12နာရီထိသာဖွင့်ပေးသွားမှာဖြစ်ပါတယ်ဈေးသွားကွင်းနဲ့ဆေးရုံဈေးကန်သွားကွင်းပြုထားတဲ့ဒီအမိန့်ထဲမှာဈေးတယ်တွေအနေနဲ့တော့ပစတဲ့နှာခေါင်းစီနောက်ဖေ့စီမျက်နှာအကာလက်အိတ်တွေပါတက်ကြဖို့နဲ့မလိုက်နာသူတွေကိုအရေးယူမယ်လို့ဖော်ပြထားပါတယ်။ဒီကြောတွင်မြန်မာနိုင်ငံမှာမနေ့ကျသပတေးနေ့ကပိုးတွေ့သူတဲ့1322ဦးနဲ့သေဆုံးသူ28ဦးထပ်တိုးခဲ့တာကြောင့်စုစုပေါင်းပိုးတွေ့သူ34,000ကျော်နဲ့သေဆုံးသူပေါင်း2,200ဦးရှိလာပြီလို့ကျန်းမာရေးအကစားဝန်ကြီးဌာနရဲ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျ။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရေဂျာဒုက္ခသည်တွေကိုဝိလံခေါင်းချတဲ့ကျွန်းကိုပို့နေရမှာအန်ဒီရဲ့ကင်းမကင်းလိလာဆက်စစ်မှုတွေလို့ဖို့ခွင့်ပြုပေးတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးစစ်ဆေးစစ်ဆေးရေးအရာရှိကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ကြီးခဲ့တဲ့အပတ်ကပဲရိုဟင်ဂျာဒုက္ခသည်1,600ကိုဗာစန်ချာကျွန်းကိုပို့ဆောင်ခဲ့ရမှာနည်းပညာပိုင်းဆိုင်ရာအန်ဒီရဲ့ရှိမှုကိုကြိုမဆန်းစစ်ခဲ့ဘူးလို့ကုလသမဂ္ဂရဲ့မြမလူ့ခွင့်ရေးစုံစမ်းရေးကိုယ်စားလှယ်ထောမတ်စ်အန်ဒရူးစ်ကဆိုပါတယ်။ကုလအထူးစုံစမ်းရေးအရာရှိအန်ဒရူးစ်ကပဲဒီအန်ဒီရဲ့ဆိုင်ရာလိလာဆန်းစစ်မှုဖြင့်ဒုက္ခသည်တွေအနေနဲ့အတင်းအကျပ်ဖိအားပေးသွားခံရတာမဟုတ်ကြောင်းအာမခံတဲ့လုပ်ငန်းစဉ်ပါလို့လည်းဒါကအလုံးအစိုးရဆုံးဖြစ်နေလို့ပါလို့ဆက်ပြောခဲ့ပါတယ်အန်ဒရူးစ်ကဆက်ပြီးဒီလိုလုပ်ငန်းစဉ်တွေရှိထားမှသာဒီပစံချာစခန်းဟာဒုက္ခသည်တွေကိုလက်ခံဖို့တင့်တော်မှုရှိမရှိဒါမှမဟုတ်ဘာတွေကြောင်းလဲလုပ်ပေးတင်တာတွေကိုတွေ့ရှိနိုင်မှာပါလို့ကြေညာချက်ထဲမှာဖော်ပြခဲ့ပါတယ်ဒါအပြင်အခုလိုလုပ်နိုင်ရင်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လည်းရှိထားတဲ့ကိုယ်တော်နဲ့ကိုယ်ကြောင်းရှင်ရင်မူဝါဒကိုတစ္ဆာရှိရှိလက်တွေ့အကောင်အထည်ပေါ်လုပ်ပြတယ်လို့တေချာသားမှာဖြစ်တယ်လို့အန်ဒရူးစ်ကဆိုပါတယ်။မြန်မာအစိုးရဘက်ကတော့ဒီရိုဟင်ဂျာဆိုတဲ့တုံ့ပြန်မှုတရားဝင်လက်မခံထားပါဘူးခင်။ဒီချိန်နိုင်ငံအနေနဲ့စင်ကာပူနဲ့လွတ်လပ်စွာကုန်တယ်ခွင့်သဘောတူချက်တစ်ခုကိုမနေ့ကလက်မှတ်ထိုးလိုက်ပါပြီ။ဥရောပသမဂ္ဂကနေဒီချိန်နှုတ်ထွက်ရေးသဘောတူချက်မရသေးပေမဲ့အခုလိုနှုတ်ထွက်ပြီးအတွက်တော့အာရှမှာအဓိကစီးပွားရေးခြေကုပ်တစ်ခုရသွားပြီလို့သုံးသပ်မှုတွေရှိနေပါတယ်။လက်ရှိဥရောပသမ္မတနဲ့စင်ကာပူကြားချုပ်ဆိုထားတဲ့သဘောတူချက်ပေါ်အများကြီးကိုးကားပြန်သုံးထားတဲ့ဒီသဘောတူချက်အရစင်ကာပူအနေနဲ့ပေါင်စားလင်း18ဘီလီယံနဲ့ညီမျှတဲ့အမေရိကန်ဒေါ်လာ22ဘီလီယံတန်ဖိုးကျော်ကုန်သွယ်မှုအတွက်အကျိုးဝင်မှာပါလို့ဆိုပါတယ်ဒီသဘောတူချက်ကို စင်ကာပူနိုင်ငံမှာလက်မှတ်ထိုးပြီးမှဗြိတိန်ရဲ့နိုင်ငံတကာကုန်သွယ်ရေးဝန်ကြီး Liz Truss က
Singapore is already the UK's largest trade and investment
စင်ကာပူဟာဗြိတိန်ရဲ့အကြီးဆုံးကုန်သွယ်ဘက်နဲ့ ASEAN အတွင်းအကြီးဆုံးရင်းနှီးမြှုပ်နှံဘက်ဖြစ်ပြီးသားအပြင်ဗြိတိန်ဟာလည်းစင်ကာပူအတွက်ဥရောပသမဂ္ဂထဲမှာထိပ်ဆုံးရင်းနှီးမြှုပ်နှံသူဖြစ်ပါတယ်။နှစ်နိုင်ငံပေါင်းပြီးလည်းနောက်ထပ်ပိုတိုးတက်လာအောင်လုပ်နိုင်ပါမယ်လို့ပြောသွားတာပါ။စင်ကာပူကုန်သွယ်ရေးဝန်ကြီးချန်ချုံစင်ကလည်းဒီသဘောတူချက်ကြောင့်ဒီတိရှာစီဝါရေးသမားတွေအနေနဲ့စင်ကာပူကနေတဆင့်အာရှဒေသအတွင်းစီဝါရေးအခွင့်အလမ်းတွေလလန်းမိနိုင်ဖို့ခြေကုပ်တစ်ခုရသွားမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာတော့အမျိုးသမီးသတင်းတောက်သူနဲ့သူ့ကောင်မောင်သူတို့တက်သက်ခံခဲ့ရပါတယ်။ဒီသတင်းတောက်မလာလိုက်မိုင်ဝါအနေနဲ့အာဖဂန်နိုင်ငံနန်ဂါဟာပြည်နယ်မြို့တော်ဂျလာလာဘတ်မှာမနေ့မနေ့ပိုင်းကအလုတ်ကိုသွားနေချိန်တနသမားနှုတ်ကသူ့ကားကိုပြစ်ခဲ့ရတာနဲ့အခုလိုတည်ဆုံခဲ့ရတာပါ။မိုင်ဝမ်အနေနဲ့ရှစ်နှစ်ကြာမနခင်သတင်းတင်ဆက်ခဲ့တဲ့အနီကတ်ရေဒီယိုနဲ့ရုပ်မြင်သံကြားသတင်းဌာနညွှန်ကြားရေးမှူးဟာဂျီဇာမေကသတင်းထောက်အနေနဲ့ကားပေါ်မှာပဲတည်ဆုံသွားခဲ့ပြီးကားပေါင်းသူကတော့ဆေးရုံရောက်ပြီးမှဆုံသွားတာလို့ဆိုပါတယ် SIT Insel Group အဖွဲ့အစည်းအရဒီတိုက်ခိုက်မှုအတွက် IS Islamic State ကြွားအဖွဲ့နဲ့ချိတ်ဆက်ရှိထားတဲ့ဒေသခံ IS Khorasan အဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းထုတ်ပြောထားတယ်လို့ဆိုပါတယ်ဒီတိုက်ခိုက်မှုပေါ်အာဖဂန်သမ္မတအရှရဖ်ဂန်နီနဲ့မြို့တော်ကဘူးချေဆိုင်အတမ်းမကြီးတွေနဲ့ဥရောပသမ္မတအဖွဲ့ကလည်းဒေသခံသတင်းမီဒီယာနဲ့လူခွင့်ရေးအဖွဲ့တွေနဲ့အတူပြင်းပြင်းထန်ထန်ရှုတ်ချခဲ့ကြပါတယ်ခင်ဗျာ။ပေါ့ကြမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီးဒီလိုရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
။ရွေးကောက်ပွဲမှာနောက်တစ်ချိန်အနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်မဲ့အစိုးရတက်လက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်တွေအရင်ထပ်ပိုတိုးတက်လာဖို့မီဒီယာအတိုင်းဝန်းကမျှော်လင့်နေတဲ့အကြောင်းပြောပြပေးကြပါမယ်။ကျွန်မမေခါပါ။ NLD ပါတီဥဆောင်နေပြီးခဲ့တဲ့အစိုးရတက်တန်းအတွင်းသတင်းမီဒီယာလွတ်လပ်ခွင့်တွေနဲ့ဖွံ့ဖြိုးမှုတွေအပေါ်အာမလို့အာမရဖြစ်ခဲ့ကြတဲ့မီဒီယာသမားတွေကြားမှာလာမယ့်အစိုးရလက်ထက်မှာအပြောင်းလဲတွေဖြစ်လာဖို့မျှော်လင့်နေကြတာပါ။ပြီးခဲ့တဲ့9နှစ်တာအစိုးရတက်တန်းအတွင်း NLD အရက်သားအစိုးရအနေနဲ့မျှော်လင့်တဲ့လောက်တိုးတက်အောင်လုတ်ခဲ့တာမတွေ့ရဘူးလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကဦးမြင့်ကျော်ကသုံးသပ်ပါတယ
် Right to information လို့ဟိုသတင်းချက်လက်သိပိုင်ခွင့်ဥပဒေကြမ်းလို့မျိုးပေါ့နော်အဲ့ဒီဟာမျိုးဒီ၅နှစ်သက်တမ်းမှာအကောင့်တွေပေါ်မလာဘူးပေါ့အခုချိန်ထိညွတ်တော်မှာဆွေးနွေးတဲ့အချင်းကိုမရဘူးဥပဒေကြမ်းထဲမှာပဲဟိုကော်မတီဒီကော်မတီမှာလည်းနေတဲ့သဘောမျိုးရှိတယ်ဟိုကျွန်တော်တို့တွေ့ရတာအဲ့ဒီခုလည်းမဟုတ်ဘူးကျွန်တော်သတင်းမီဒီယာဥပဒေပြင်ဆင်ရေးလည်းကြံ့ကြာတယ်ချောက်ချောက်ကကြီးပြင်ဆင်မှုအများလိုလာတဲ့ပြင်ဆင်မှုမျိုးမဟုတ်ဘူးပေါ့နော်ဆိုတော့အဲ့ဓာတွေကပြုပြင်ပြောင်းလဲရမယ်အချိန်ကဥပဒေမူပေါင်းတယ်လို့ကျွန်တော်ထင်တယ်လေ
ကိုဗစ်ကပ်ဘေးလိုအများပြည်သူအတွက်အရေးကြီးတဲ့အခြေအနေမျိုးမှာသတင်းထုတ်ပြန်မှုဘိုင်းတွေမှာလည်းအားနည်းခဲ့တာတွေကိုသတင်းမီဒီယာသမားတွေကြားအားမလို့အားမရဖြစ်ကြတာတွေလည်းရှိခဲ့ပါတယ်သတင်းမီဒီယာလွတ်လပ်ခွင့်လေးလာစောင့်ကြည့်နေတဲ့ပန်မြန်မာအဖွဲ့ကဦးတီဟာသွေးကတော့သတင်းမီဒီယာတွေနဲ့ဆက်ဆံရေးပိုင်းတိုးတက်ဖွံ့ဖြိုးရေးအစီအစဉ်တွေမှာအားနည်းချက်တွေရှိခဲ့တာကိုလာမယ့်အစိုးရတက်တမ်းမှာပြင်ဆင်သင့်တယ်လို့သူကရှင်းပြပါတယ
်မီဒီယာနဲ့မသက်ပြီးတော့ဒီ NLD အနေနဲ့ကတော့တိုက်ခိုက်အနေနဲ့မီဒီယာကိုဆက်ဆံရတဲ့အခါကျတော့ဒီတကယ်ဒီမိုကရေစီနိုင်ငံတစ်ခုမှာမီဒီယာလောကကဘယ်လိုဖြစ်တယ်လဲဆိုတာကိုသူသိစားစဉ်းစားထားတာသူဖြစ်တယ်လို့သူတွေးထားတယ်ဟောပေါ်အနာဂတ်မရှိဘူး NLD ဆိုရလက်အောက်မှာရှိရဲဒီသူရဲ့ကွန်ကဲမှုအောက်မှာရှိရဲဝင်ကြီးဌာနတွေကလည်းဟိုတော့တော့လောက်တော့မှကျွန်တော်ပြောရဲဆိုရဲအရှိတော်တော်ရှိခဲ့တယ်ဆိုတော့အဲ့ဒါကိုပြုပြင်ပြောင်းလဲရမှာဖြစ်တဲ့ချက်ပါပေါ့နော်နောက်တစ်ခုကတော့ဒီပြန်ကြားရေးနဲ့ပတ်သက်တဲ့ကိစ္စကတော့မီဒီယာလောကကဘယ်လိုတိဆောက်တဲ့လဲအဲ့ဒါမီဒီယာလောကမှာရှိတဲ့အချိုးအစားပေါ့ဗုဒ္ဓမီဒီယာအစိုးရမီဒီယာဖွဲ့စည်းတွေအပိုင်းနဲ့မီဒီယာစသဖြင့်ဒီအချိုးအစားမှာဘယ်အချိုးအစားများဖို့လိုလဲဆိုတော့အတွေးခေါ်ပိုင်းကိုဒီစာလေးပြောင်းလဲဖို့လိုတယ
် NLD ဥဆောင်အရတားအစိုးရလက်ထက်မှာအာဏာပိုင်တွေအပေါ်ဝေဖန်ဆန်းစစ်တာတွေလုပ်ခွင့်ရလာတော့မယ်လို့မျှော်လင့်ထားခဲ့ပေမဲ့သတင်းသမားတွေဖန်ဆင်းအရေးယူခံရတဲ့အဖြစ်တွေနဲ့လည်းကြုံခဲ့ရပါတယ်။သတင်းမီဒီယာသမားတွေကိုအလွယ်တကူဖန်ဆင်းအရေးယူနိုင်တဲ့ဥပဒေတွေကိုပြင်ဆင်ဖို့မျှော်လင့်တာတွေလည်းဖြစ်မလာခဲ့ပါဘူး။အကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့ညှိစွန်းမှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖန်ဆင်းအရေးယူခံရတဲ့Voice of Myanmar သတင်းဌာနတည်ထောင်သူဦးနေလင်းကတော့လာမယ့်အစိုးရတက်တမ်းမှာမီဒီယာလွတ်လပ်ခွင့်အတွက်ဥပဒေတွေပေါ်ပေါက်လာဖို့မျှော်လင့်နေပါတယ
်။သတင်းရယူခွင့်ဆိုင်ရာဥပဒေပေါ့နော်။ Right to information တို့တိတိကျကျလေးလေးရှားရှားပြဋ္ဌာန်းရမယ်ပေါ့နော်။နောက်ဒီ broadcasting law တို့ဒီမီဒီယာနဲ့ပတ်သက်တဲ့ဟာတွေကိုကျွန်တော်တို့ ထက်ကြလာနာပြဋ္ဌာန်းပြီးတော့မီဒီယာကောင်စီလိုအဖွဲ့မျိုးကိုလည်းလွတ်လပ်တဲ့အဖွဲ့အစည်းမျိုးဖြစ်ပြီးတော့လုံပိုင်ခွင့်ပေးပြီးတော့အကုန်လုံးကကျွန်တော်တို့ဟိုဆက်လက်တက်မှုဖဲနဲ့အကုန်လုံးရဲ့ဆန္ဒနဲ့ရွေးတဲ့အဖွဲ့အစည်းမျိုးဖြစ်အောင်လုပ်စေခြင်းနဲ့
မီဒီယာလုပ်ငန်းတွေမှာအဓိကတာဝန်ရှိတဲ့ပြည်ကြားရေးဝန်ကြီးဌာနဟာလည်းပြီးခဲ့တဲ့၅နှစ်တာအစိုးရတက်တမ်းမှာဝေဖန်ခံရတဲ့အစိုးရဌာနတစ်ခုဖြစ်ခဲ့ပါတယ်။ပါတီပြောခွင့်ရသူဒေါက်တာမျိုးညွန့်ကတော့မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးစနစ်မှာအားနည်းချက်တွေရှိတာကြောင့်သတင်းမီဒီယာဖွံ့ဖြိုးရေးပိုင်းမှာအဟန့်တာဖြစ်နေရတယ်လို့ပြောဆိုလိုက်ပါတယ်
။မီဒီယာဒီမှာကိုယခင်နော်အုပ်ချုပ်သူများရဲ့နော်လွှမ်းမိုးမှုရှိတဲ့နော်မီဒီယာတွေလည်းအများကြီးကြံနေပါသေးတယ်။ပြည်သူလူထုကြားမှာဆိုလည်းမြန်မာပြည်ဟာသတင်းသူသတင်းမှများကိုစနစ်တကျဖြန့်ဖြူးနေတဲ့သတင်းဌာနတွေဒီအရာလီယာစာအများကြီးရှိနေတာကိုလေ့လာကြည့်ရင်တွေ့နိုင်ပါတယ်။သတင်းမှဖြန့်ဖြူးနေတဲ့ဟာဒီမီရဲ့အမည်ကိုလည်းနိုင်အောင်ပြည်သူကိုလည်းသတင်းမှများဖို့အချိန်နဲ့တည်ငြိမ်ပေးနိုင်အောင်ကျွန်တော်ဒီနှစ်ခုကိုချိန်ညပြီးလှုပ်ဆောင်သွားမယ်လို့ပဲပြောနိုင်ပါတယ်
။ပြည်သူနိုင်ငံအခြေစိုက်နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ရဲ့ဒီနှစ်2020ပြည်နှစ်သတင်းလွတ်လပ်ခွင့်အညွှန်းကိန်းမှာတော့မြန်မာနိုင်ငံဟာအရင်ကထက်နောက်ထပ်တဆင့်ထပ်မံကျဆင်းခဲ့ပြီးစစ်တမ်းမှာပါဝင်တဲ့နိုင်ငံပေါင်း180အနက်အဆင့်139မှာရှိနေတဲ့အကြောင်းဖော်ပြထားပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ရခိုင်ပြည်နယ်ကစည်ရေးပဏိပခတွေကြောင့်နေရာစုံမှာတင်းချောင်နေရသူတွေထက်မှအများစုဖြစ်တဲ့မျိုးသမီးတွေဟာလုံခြုံရေးအပြင်လိမ်ပိုင်းဆိုင်ရာနိုင်ကျင်းခံရတဲ့ NDA တွေနဲ့ပါရင်ဆိုင်နေရတဲ့ရှင်တွေကိုပြောပြပါမယ်။ကျွန်တော်တတ်နိုင်ပါ။ရခိုင်ပြည်နယ်မှာတပ်မတော်နဲ့အဲရခိုင်လက်နက်ကိုင်ဖွဲ့ကြားတပ်ခွေတွေကြောင့်တင်းချောင်နေကြတဲ့တင်းနေရှိတဲ့ဒုက္ခတွေကြောင့်အများစုဖြစ်တဲ့မျိုးသမီးတွေဟာလုံခြုံရေးအနေချက်တွေနဲ့ရင်ဆိုင်နေကြရတယ်လို့ပြောကြပါတယ်။ဒုက္ခသည်4000ကျော်လောက်နေထိုင်ကြတဲ့ကြောက်တော်မျိုးနဲ့ညောင်ရှောင်းဆေးဆောင်စခန်းကမတ်ကြီးကြီးလှကတော့ဒုက္ခသည်စခန်းကမျိုးသမီးတွေရဲ့ဘဝမှာနေတတ်သူကခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ပြောပါတယ်
အစားအသောက်ဆိုရင်ရတယ်ဗျရှင်ရေရှိုးတဲ့နေရာပေါ့တရားဝရှောင်းကြည့်နေမလားမိုးကြရတဲ့ပုံတွေခိုးရမလားပေါ့အင်တာတက်နေတဲ့ရှင်ဆယ်တကောက်မလားဖွင့်မလားခေါင်မလားအဲ့လိုပေါ့ပြီးတော့ညနေတကောက်ညနေတကောက်ဆိုတော့တခါလေအင်တာတွေ့ရတယ်လေအဲ့ဒီရှင်မှာတယောက်တည်းဖြစ်စေတခြားသူနဲ့ဖြစ်စေပေါ့မိကမောင်နှမနဲ့ဖြစ်စေပေါ့တော့ရတဲ့ရှင်မှာမနာလက်ကူတယောက်ကနောက်ကများရှောင်းလိုက်လားမလားအဲ့လိုပေါ့အဲ့လိုပဲအခက်ခဲတွေတော့အများကြီးရှိပါတယ်ဘလို့ပြအများသောအားဖြင့်တော့ဒီလိုအရင်ဒီမှာတော့ပိုအခက်ခဲလေးရှိတယ်မိခလေးတွေတော့များအခက်ခဲရှိတာပေါ့ရေရှိုးတဲ့နေရာလေးဆိုရင်မလုံးရှုံဘူးဟိုးလူတော်တဲ့ကနေကြည့်လိုက်ရင်အဆုံးအထိမြင်ရတယ်အဲ့ဒီနေရာမှာရှိုးရတာတရရကရှောင်းကြည့်နေရအားလုံးမြင်ရတယ်လေအပြီးတော့အင်တာတက်တဲ့နေရာဆရာအဲ့လိုပဲမခွေရှားတာဘူးတကားလာဖွင့်လို့တကားဆွေးဖွင့်တဲ့ချင်းလည်းဖွင့်တော့လိုက်ရတယ်အပြီးတော့တကယ်လုံရှင်တကယ်ဘယ်လိုပြမလဲတိတိမမကြီးလုံရှင်တဲ့ရှိတဲ့သူဆိုရင်တော့အဲ့နေရာရှောင်းကြည့်မယ်ဆိုရှောင်းကြည့်လိုက်ရတယ်လေဘယ်လိုပြမလဲလုံရှင်မှုမရှိဘူးပေါ့ဒါမဲ့အဆင်ပြေတယ်နေရတာပဲလေ
ကိုဘက်ကယောဂကာလမှာလူစုလူဝင်းနဲ့ထိတွေ့ဆက်ဆံမှုတွေရှောင်ရမယ်ရှင်မျိုးမှာယာကြီးဖွင့်လင်းထားတဲ့စိတ်ချောင်စခန်းတွင်လူများပြားကြနေထိုင်ရတာဟာလေစင်ခေါ်မှုတစ်ခုပါယာကြီးစိတ်ချောင်စခန်းတွေဖြစ်တာကြောင့်ရေရှိုးခန့်အင်တာတွေဟာလေအမျိုးသမီးတွေတဲ့တီးတိုင်မရှိသလိုတကူရဲ့တန့်ရှင်းမှုအတွက်လည်းခက်ခဲတွေရှိနေတယ်လို့စိတ်ချောင်စခန်းကမဆူလိုင်ဆိုးကပြောပါတယ
်ဟုတ်ကဲ့ညီမတို့အခက်ခဲတော့အများကြီးရှိပါတယ်ဒါပေမဲ့အင်တာတက်တာတော့ရေရှိုးတာတော့လင်းသားတဲ့နေရာတော့အဆင်ပြေဘူးညီမတို့ကအင်တာသွားတဲ့ပေါ်တော့ဒီအင်တာတက်နေတဲ့အချိန်မှာတရားရောက်ကလာပြီးတကားကိုဆွေးပွင့်ပြီးဆိုတော့မနေ့ကညီမတို့ကြောက်တယ်ဒီရေရှိုးနေတဲ့အချိန်မှာရေရှိုးနေတာလည်းတော့မလုံခြုံပါဘူးဘာဖြစ်လို့လဲဆိုတော့ရေရှိုးနေတဲ့အချိန်မှာယောက်ျားလေးတယောက်ကဖုန်းကအခုခင်မကတော့ဖုန်းတွေကမြင်မနေပါဘူးရေစနေမြင်မနေလည်းခင်မဖုန်းတွေနဲ့ဗီဒီယိုရိုက်ပြီးလိုက်ပေါ်မှာတင်အောင်လဲတော့ညီမတို့ကြောက်ပါတယ်ဒီလင်းသွားလဲရတယ်မနေ့တစိမ့်လူတွေနဲ့နေရတာဆိုတော့ညီမတို့ရွာလည်းမဟုတ်ဘူးညီမတို့ရွာဆိုတော့ပိုလို့လုံချုံပါတယ်အဲညီမတို့ရွာလည်းမဟုတ်ဘူးဒါပေမဲ့လင်းသွားလဲနေတယ်မင်းသားပိုလို့ပိုင်တဆိုင်လူနေနေရတာဆိုတော့ကိုယ့်တခုခုလုံးမိမှလည်းတော့ညီမတို့စွန့်ရင်ရပါတယ်ဟုတ်ကဲ့ပါအခွေးစည်းကတော့လာပေးပါတယ်ဒါပေမဲ့သူတို့ကတလားလာကုန်ရင်လာပေးရှင်မပေးပါတယ်အဲညီမတို့ကမလုံလောက်ပါဘူးသူတို့ထက်ဆိုဟာသူတို့လာပေးတဲ့အချိန်ထက်ဆိုရှင်နဲ့ဆော့ပါတယ်အဲသူတို့ပေးတဲ့ business လည်းမလုံလောက်ပါဘူးမလုံလာပြီမင်းလည်းသာဖြစ်တယ်လို့ပြောရပါတယ
်ဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့စစ်ချောင်တွေထက်မှာအမျိုးသားက3,500ကျော်နဲ့အမျိုးသမီးကတော့4,300ကျော်ရှိတယ်လို့လည်းဒုက္ခသည်တွေကိုကူညီပေးနေတယ်ရခိုင်တိုင်းသားမျိုးတွေစုများစီယုံ REC ဖွဲ့ကခန့်မှန်းထားပါတယ် အခုလိုအများစုဖြစ်တဲ့မျိုးသမီးတွေအနေနဲ့လုံခြုံမှုအတွက်ကာကွယ်ရမရနိုင်တာကြောင့်လိင်ပိုင်းဆိုင်ရာနိုင်ငံခံရနိုင်တဲ့အန်တွေနဲ့ပါရင်ဆိုင်နေကြရတယ်လို့လည်းအမျိုးသမီးရဲ့လှုပ်ရှားသူရခိုင်ပြည်နယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ပျော်ခွင့်ရမတ်ခင်မင်းစောကပြောပါတယ
်မလုံခြုံမှုတွေရဲ့အကျိုးဆက်တွေကကျွန်မတို့ဒီ rank case တွေကိုအများကြီးဥတည်လာနိုင်တယ်ပေါ့နော်ကျွန်မတို့ဒီစိတ်ပျော်စခန်းတွေမှာကျွန်မတို့လစ်လာမိသလောက်ဆိုရင်ဒီဒီလက်မှာတဲ့ကျွန်မတို့ rank case နှစ်ခုသုံးခုရှိတယ်ပေါ့နော်နှစ်ခုသုံးခုရှိတယ်ကျွန်မတို့ဒီ media စီကိုရောက်တဲ့ rank case တွေလည်းရှိတယ်နောက်တစ်ခါ media ကိုမရောက်တဲ့ rank case တွေလည်းရှိတယ်နောက်တစ်ခုကဒီ rank case တွေမှာသူတို့ share ပြီးတော့မိသားစုအတိုင်းဝိုင်းက share တယ်နောက်တစ်ခုကဒီ rank လောက်ခံရတဲ့အမျိုးသမီးငယ်တွေက share ပြီးတော့မဖို့ထောက်လိုက်တဲ့ rank case တွေလည်းအများကြီးရှိတယ်ပေါ့နော်အဲ့ဒီဟာတွေကိုကြုံတွေ့နေရပါတယ်လို့ဟုတ
်မကြတဲ့ခင်ရဆက်လို့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေရဆိုင်နေတာကြောင့်နေရာပြောင်းသူတချို့ရှိခဲ့ပေမဲ့အများစုကတော့မပြောင်းနိုင်သေးပါဘူး RC ရဲ့ခံမရှိရဒီဇင်ဘာလ10ရက်စခန်းပြင်နေထိုင်သူတွေနဲ့စခန်းပြင်ပနေထိုင်သူစစ်ဆောင်ဦးရဲ့တင်း900ကျော်လောက်ရှိနေပါတယ်ဒေါက်ခတွေလက်တလောနေရာပြန်ဖို့မလွယ်သေးတဲ့အချိန်မျိုးမှာအမျိုးသမီးတွေကာကွယ်ပေးနိုင်အောင်စီမံတွေလိုအပ်နေတယ်လို့လည်းမတ်ခင်မင်းစောကပြောပါတယ်လက်နက်ကင်မင်းပခတွေကြားမှာလိမ်ပိုင်းဆိုင်ရာကြံဖက်မှုကျူးလွန်သူတွေကိုထိရောက်တဲ့ရေးယူမှုတွေအာဏာနေတာဟာလည်းအဓိကစင်ခေါ်မှုတစ်ခုဖြစ်နေတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအဖွဲ့ရဲ့တွင်ရမှုနော်စေးစေးကပြောပါတယ
်ကျမတို့ဘယ်နည်းပါချီမှာစိုးရရတဲ့အပိုင်းတွေဖြစ်တယ်လို့ဒီလိုမျိုးကြက်ပသိထူထပ်နေတဲ့အနေထားမှာဒီလိုမျိုးလိမ်ပိုင်းဆိုင်ရာအတန်းဖက်မှုတွေဖြစ်လာနိုင်ခြင်းရှိတယ်ဆိုတော့အမျိုးတွေကိုကျမတို့အမြဲတမ်းတွေးရမှာပေါ့နော်ကြုံတွေးရမယ်အဲ့ဒါကြောင့်မလို့ဒီကက်မှာရှိတဲ့တာဝန်ရှိသူတွေဖြစ်ဖြစ်အစိုးရတာဝန်ရှိသူတွေဖြစ်ဒီလက်နက်ကိုင်တိုင်းရင်းသားလက်နက်ကိုင်တာဝန်ရှိသူတွေဖြစ်ဖြစ်ဒီဟာတွေကိုတည်တည်ကြကြစနစ်တကျလုတ်ဖို့လိုတယ်ပေါ့နော်ဥပမာအသိပညာပေးမှုတွေပဲဖြစ်ဖြစ်ဒီတရားစီရင်တဲ့အပိုင်းတွေပေါ့နော်တရားရေးမှာပဲဖြစ်ဖြစ်တရားဥပဒေမှုတွေချမှတ်ဖို့လိုတယ်ပြီးလို့ရှိရင်လည်းတကယ်လူထုတွေကိုဒါတွေကိုပတ်ပြောက်ဖို့နားလည်ဖို့တရားစနစ်တကျအသိပညာပေးမှုတွေလုတ်ဖို့လိုပေါ့နော်
လနကမြေပကတဲ့ဖြစ်ပေါ်နေတဲ့တိုင်းဒါဒေသတွေမှာအမျိုးသမီးတွေနဲ့မိန်းကလေးတွေအတွက်တရားမျှတမှုရရှိဖို့နဲ့အမျိုးသမီးတွေပေါ်အကြံဖတ်မှုကာကွယ်တပ်စီရဲ့ဥပဒေနဲ့ထိထိရောက်ရောက်ကာကွယ်ပေးနိုင်ဖို့ဥပဒေတွေကိုပြင်ဆင်ရေးဆွဲဖို့လည်းအမျိုးသမီးဖွေးလျှောက်မြန်မာနိုင်ငံကတောင်းဆိုထားပါတယ်။အမျိုးသမီးများငြိမ်းချမ်းတဲ့လူ့ရှင်ရေးဆိုင်ရာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အမှန်13/5ကိုလက်ခံထားတဲ့မြန်မာနိုင်ငံအနေနဲ့လည်းထိထိရောက်ရောက်ကာကွယ်ပေးနိုင်အောင်အမျိုးသမီးရင်းနဲ့လူခွင့်ရဲ့လှုပ်ရှားသူတွေကတိုက်တွန်းထားပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာဖြစ်ပါတယ်။
VOA အမေရိကန်တန်ကတောက်ကြနေမနေ့ခင်အစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပုံအပြည့်ကျွန်တော်အမျက်သူကထုတ်လို့တင်ပြပေးသွားပါမယ်။ COVID infections and blame rise along Southeast Asian borders. COVID-19 ကူးစက်မှုတွေကလည်းများ၊ပြစ်တင်ဝေဖန်မှုတွေလည်းများလာတဲ့အရှေ့တောင်အာရှနယ်စပ်ဒေသများဆိုတဲ့ခေါင်းစဉ်နဲ့ New York Times Online သတင်းမှာ Hannah B. ရေးသားရတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။စီဘာရေးရာကုလူဆက်ဆံမှုတွေပေါ်တည်မီနေပေမဲ့နှစ်ဖက်နယ်စပ်တလျှောက်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာတဲ့အခါတိုင်းပြည်တွေကတနိုင်ငံကနေတနိုင်ငံကိုလက်ညှိုးထိုးပစ်တင်ကြရဲဆိုပြီးတော့ဆောင်းပါးကိုအစချီရေးသားလာပါတယ်။မိုင်ပေါင်း1500ကျော်ရှည်လျားတဲ့ထိုင်းမြန်မာနယ်စပ်တလျှောက်မှာအများအပြားထူထဲတဲ့တစ်တော်တွေသာပေါက်ရောက်နေကြောင်းဒါပေမဲ့မြန်မာဘက်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေထိမ့်မနေသေးမနေဖြစ်နေပြီးတော့ထိုင်းနိုင်ငံမှာတော့အဲ့ဒါလိုမဟုတ်ဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့ရက်သက်ပတ်အနေငယ်အတွင်းမှာတော့တနိုင်ငံအခြားစစ်ဆေးမှုရှိခိုးပြီးတော့ဝင်ထွက်သွားလာနေကြတဲ့ရွှေပြောင်လို့သမားတွေကြားမှာ COVID-19 ကူးစက်သူ19ဦးတွေ့ရှိခဲ့ပါတယ်။အခုလိုကူးစက်သူတွေတွေ့လိုက်ရတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအခုချိန်ထိမဟာဗျူဟာကြကြနိုင်နေစွာထိန်းချုပ်နိုင်ခဲ့တဲ့ထိုင်းအရာရှိတွေကိုထိတ်လန့်သွားစေခဲ့တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။အခုကမှထိုင်းကျွမ်းမရေးအရာရှိတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခြင်းခံစားရသူတွေနဲ့ထိတွေ့ခဲ့တဲ့ရာဂဏန်းရေအတွက်ရှိတဲ့လူတွေကိုအချိန်လုပြီးလိုက်လံခြေရာခံနေကြပြီဖြစ်ပါတယ်။ဒီဖြစ်ပျက်တွေဟာအရှေ့တောင်အာရှနိုင်ငံတွေလိုအလွယ်တကူဝင်ထွက်သွားလာနိုင်တဲ့နယ်စပ်တွေမှာစီးပွားရေးလှုပ်ဆောင်မှုတွေကိုမထိခိုက်စေဘဲနဲ့ကိုရိုနာဗိုင်းရပ်စ်ကိုဘယ်လိုတိုက်ဖျက်ကြမလဲဆိုတာကိုမီးမောင်းထိုးပြနေတယ်လို့ဆိုပါရယ်အရှေ့တောင်အာရှတစ်ခုတည်းကိုကွက်ပြီးကြည့်ရင်တော့မှမြန်မာကဘင်္ဂလားဒေ့ရှ်ကိုအပြစ်တင်မယ်ထိုင်းကမြန်မာကိုအပြစ်တင်မယ်ဗီယက်နမ်ကလည်းတရုတ်ကိုလက်ညှိုးထိုးမယ်တရုတ်ကလည်းသူ့ရဲ့အနောက်တောင်ဘက်ပြည်နယ်တွေဟာအရှေ့တောင်အာရှရဲ့တရားမဝင်လုပ်သမားတွေရဲ့ကြက်ကိုခံစားရတယ်လို့ဆိုပါရယ်အခြားတိုင်းပြည်တွေနဲ့ရှင်မယ်ဆိုရင်တော့စူးစူးပေါင်းထိုင်းနိုင်ငံမှာတွေ့ရှိတဲ့ကူးစက်သူအရေအတွက်ဟာ4000ကျော်သာရှိတာမို့အတော်လေးနည်းနေပြီးအခုရက်ပိုင်းအတွင်းမှာတော့သူ့ရဲ့နယ်စပ်တွေမှာတပ်ဖွဲ့ဝင်တွေတိုးမြင့်ချလာတာတို့တရားမဝင်ဖျက်ချော်ဝင်ရောက်လေးရှိတဲ့နေရာတွေမှာတန်ဆူးကြိုးတွေကာရင်ထားတာတို့ပြုလုပ်နေပြီးလက်တလောပြန့်နှံ့လာတဲ့ဗိုင်းရပ်စ်ကိုရပ်တန့်မှုကြိုးစားနေရလို့ဆောင်းပါးရှင်ကဆိုပါတယ် လူထုထတဲ့နေရာတွေမှာအလုပ်လုပ်ကြရတဲ့အထောက်ထားမဲ့အလုပ်သမားတွေဟာသူတို့ရဲ့တရားမဝင်နေထိုင်မှုတွေကိုထိခိုက်လာမှာကိုစိုးရိမ်နေတဲ့အတွက်ဖျားရတဲ့အကဝန်မခံလို့ကြတာကြောင့်ယောဂပုံမှုပြန့်နှံ့စေတယ်လို့ဆိုပါတယ်။လက်ရှိဆေးရုံတွေမှာကုသနေရတဲ့ COVID-19 လူနာ180တဲကအားလုံးနီးပါးဟာနိုင်ငံခြားကပြန်လာသူတွေနဲ့အသွားအလာကန့်သတ်ခြင်းခံထားသူတွေပဲဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လအနည်းငယ်မှာတော့ထိုင်းနိုင်ငံကနေရောဂျပန်မလေးရှားနဲ့တောင်ကိုရီးယားနိုင်ငံကိုခီးထွက်လာသူတွေစီမှာ COVID-19 ပိုဆန်းသက်တွေ့ရှိရတယ်လို့ဆိုပါတယ်မြန်မာရာရှိရေးဆိုရထိုင်းနိုင်ငံကပြန်လာတဲ့အနည်းဆုံးရှစ်ပြောင်းလို့တမ80ကျော်မှာ COVID-19 ကူးစက်ခံထားတာကြောင့်များပြည်မျိုးမှာဆန်းသက်တွေ့ရှိရတယ်လို့ဆိုပါတယ်လို့တမအုပ်စုတွေရဲ့ဆိုရတော့ထိုင်းတနိုင်ငံလုံးမှာ COVID-19 ပိုတွေ့ရှိသူနည်းတော့လည်းပဲထိုင်းနိုင်ငံကပြန်လည်ရောက်ရှိလာတဲ့မြန်မာရှစ်ပြောင်းလို့တမတွေမှာတော့ COVID-19 ကူးစက်မှုတော်တော်များကိုတွေ့ရှိရတာမို့ထိုင်းနိုင်ငံတွေကဆက်ရုံအလုပ်ရုံတွေနဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာဒီရောဂါတိတိကျကျကူးစက်ပြန့်ပွားနေလို့ဆိုပါတယ်ထို့အတူပဲပြီးခဲ့တဲ့ရက်တွေကမြန်မာနိုင်ငံကနေထိုင်းနိုင်ငံတွေကိုတရားမဝင်ဖျက်ချော်ဝင်ရောက်လာတဲ့ထိုင်းနိုင်ငံသား18ဦးမှလည်းယောဂဗိုလ်ကူးစက်နေကြောင်းတွေ့ရှိခဲ့ရပြီးသူတို့ကမြန်မာဘက်အချန်တာချီလေးမျိုးကဟိုတယ်ဖျော်ဖြေလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်ခဲ့ကြတယ်လို့ဆိုပါရခင်ဗျာပြည်စုံကတော့ www.thenewyorktimes.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုတော့ဥက္ကောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ဒီမိုကရေစီဒလေးကိုပြည်စုပြောထောင်ရမှာပြည်သူသဘောထားစစ်တမ်းဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်တဲ့အကြောင်းဥက္ကောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ဒီမိုကရေစီဒလေးပြည်စုပြောထောင်ရမှာတိုင်းသူပြည်သားတွေနိုင်ငံရေးဗဟုသုတဘယ်လောက်ရှိသလဲဆိုတဲ့မေးခွန်းဟာအလွန်အရေးကြီးပါတယ်။မြေကောက်တင်မြောက်ထားတဲ့အစိုးရအကြောင်းပြည်သူတွေဘယ်လောက်သိတယ်လဲဆိုတဲ့အချက်ဟာအရေးကြီးပါလေ။ဒါပေမဲ့ပြည်သူသဘောထားလေ့လာတယ်ဆိုတာငွေကုန်လူပန်းဖြစ်လို့ငွေအင်အားကောင်းတဲ့အဖွဲ့အစည်းတွေကသာစွန့်ဆောင်နိုင်တာတွေ့ရပါတယ်။ဝါရှင်တန်အခြေစိုက် NDI National Democratic Institute ကလည်းငွေကြီးနဲ့နည်းပညာထောက်ပံ့ပြီးပြည်သူသဘောထားလေ့လာဖို့ကူညီလက်ရှိပါတယ်ပြည်သူသဘောထားခံမနိုင်အောင်အမေရိကန်အခြေစိုက် IRI International Republican Institute ကလွန်ခဲ့တဲ့နှစ်လယ်မှာစစ်တမ်းကောက်ယူပါတယ်2014ကစပြီး IRI ကစစ်တမ်းကောက်ယူနေတာမို့ယခုအချိန်ဟာတတိယမြောက်ဖြစ်ပါတယ်တိုင်းနယ်ပြည်နယ်တွေကအမျိုးသား 2,000 နီးပါးနဲ့အမျိုးသမီး 2,000 ကျော်စုစုပေါင်း 4,000 ကျော်ကိုတွဲဆုံမေးမြန်းပြီးတင်ပြထားတာပါပဲရခိုင်မှာ6မြို့နယ်ကချင်မှာ2မြို့နယ်နဲ့ရှမ်းပြည်မှာ13မြို့နယ်ကိုသာပဋိပက္ခပြစ်ပွားနေတာမှုခြံလှက်ခဲ့ရတယ်လို့ဆိုပါတယ်ဒါကြောင့်စစ်တမ်းမှာမပါသူတပ်တန်းကျော်သာရှိပါတယ်
2014စစ်တမ်း2019 2019စစ်တမ်းစတဲ့ပြည်သူသဘောထားစစ်တမ်း3ခုစလုံးမှာမြန်မာနိုင်ငံဟာအကောင်းဘက်ကလမ်းကြောင်းအမှန်ကိုဥတည်နေတယ်လို့ပြည်သူ85ရာခိုင်နှုန်းကယုံကြည်ကြောင်းသိရပါတယ်အစိုးရလမ်းကြောင်းအမှားကိုဥတည်နေတယ်လို့ယုံကြည်သူက20ရာခိုင်နှုန်းအောက်မှာရှိပါတယ်။85ရာခိုင်နှုန်းကျော်အကောင်းမြင်တဲ့ဒေသတွေဟာကယားကရင်ချင်းအေရဝတီနဲ့မကွေးတိုင်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုအလွန်ကောင်းမွန်တယ်လို့ပြောသူ10ရာခိုင်နှုန်းသာရှိပြီးအလွန်ဆိုးတယ်လို့ယုံကြည်သူ900ရာခိုင်နှုန်းရှိပါတယ်။အတော်သင့်ကောင်းတယ်လို့ထက်ဝက်ကျော်ကမြင်ကြပါတယ်။မိသားစုစီးပွားရေးအလွန်ကောင်းတယ်လို့မြင်သူကအလွန်နည်းပြီးအတော်တန်ကောင်းတယ်လို့ပြောသူက69ရာခိုင်နှုန်းရှိပါတယ်။မိသားစုစီးပွားရေးအခြေအနေဆိုးတယ်လို့30ရာခိုင်နှုန်းကယုံကြည်နေကြပါတယ်
။တိုင်းနယ်ပြည်နယ်အားလုံးမှာမူရစ်ဆေးဝါးသုံးစွဲမှုကိုအကြီးမားဆုံးပြဿနာအဖြစ်မြင်ကြပါတယ်။ကချင်၊ကယား၊ရခိုင်၊မန္တလေးနဲ့နေပြည်တော်မှာ90ရာခိုင်နှုန်းကျော်ကအလွန်ကြီးမားတဲ့ပြဿနာအဖြစ်မြင်ကြပါတယ်။ကျန်းဒေသတွေမှာတော့ဒီလိုအမြင်ရှိသူ80ရာခိုင်နှုန်းကျော်ရှိပါတယ်။မူရစေဝါကိုအကြီးဆုံးအန္တရာယ်လို့ပြည်သူကယူဆပါတယ်ဒုတိယအကြီးမားဆုံးပြဿနာဟာရာဇဝတ်မှုများများတာဖြစ်ပါတယ်အစိုးရလှုပ်ဆောင်ချက်တွေထဲမှာ လမ်းနဲ့တရားဆောက်လုပ်တာဟာလူကြိုက်အများဆုံးဖြစ်ပြီးပညာရေးအရှင်းမြင့်တင်မှုနဲ့ကျန်းမာရေးပြုပြင်မှုဟာဒုတိယလူကြိုက်အများဆုံးဖြစ်နေပါတယ်။ရေရက်ရှိမီးအိုးအိမ်မှာလည်းအစိုးရကလူကြိုက်များပါတယ်
။မေးမြန်းခံရတဲ့ပြည်သူလူထုအများစုဟာဒီမိုကရေစီဟာအကောင်းဆုံးအစိုးရစနစ်လို့ယုံကြည်ကြပါတယ်။နိုင်ငံရေးဆိုင်ရာအဆုံးဖြတ်ချက်ချမှတ်ရမှာအရွယ်ရောက်သူတိုင်းပါဝင်နိုင်ဖို့အလွန်အရေးကြီးတယ်လို့အများစုကယူဆပါတယ်။သုံးပုံတစ်ပုံကတော့အတော်အသင့်သာအရေးကြီးတယ်လို့မြင်ပါတယ်။မေကွန်းဖြစ်ဆိုသူထက်ဝက်ကျော်ဟာနိုင်ငံရေးပါတီကိုထောက်ခံသူတွေဖြစ်ပါတယ်။2015ရွေးကောက်ပွဲမှာမဲဆန္ဒပေးသူက83ရာခိုင်နှုန်းရှိပါတယ်။မဲပေးသူအများစု89ရာခိုင်နှုန်းကဒီယာဝတီတိုင်းကဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်ဖို့လွတ်တော်မှာ85ရာခိုင်နှုန်းကျော်ထောက်ခံဖို့လိုတယ်ဆိုတဲ့အခက်အခဲကိုအများစုကမကြိုက်ကြပါဘူး။အခက်အခဲမရှိဘဲအခြေခံဥပဒေကိုပြင်ဆင်နိုင်ရေးကိုသာအများစုကထောက်ခံကြတာတွေ့ရပါတယ်
။တိုင်းနယ်ပြည်နယ်ကထွက်တဲ့ရန်စတာကိုဒေသခံတွေကပဲစီမံခန့်ခွဲစဉ်ပိုရတဲ့နယ်လို့အများစုကမြင်ကြပါတယ်။ဒါပေမဲ့နေပြည်တော်မှာ34ရာခိုင်နှုန်း၊ဘကုန်းမှာ38ရာခိုင်နှုန်း၊မန္တလေးမှာ41ရာခိုင်နှုန်း၊အေရဝတီမှာ55ရာခိုင်နှုန်းနဲ့ရန်ကုန်မှာ56ရာခိုင်နှုန်းမှာတော့ထောက်ခံသူက50ရာခိုင်နှုန်းအောက်မှာသာရှိပါတယ်။ပြည်နယ်တွေမှာ80ရာခိုင်နှုန်းလောက်ထောက်ခံရတာတွေ့ရပါတယ်။တိုင်းနယ်ပြည်နယ်ကိုကိုယ်ပိုင်အုပ်ချုပ်권ပိုပေးတဲ့နယ်လို့ဝေးမြန်းခံရသူအများစု80ရာခိုင်နှုန်းကယူဆပါတယ်။ကိုယ်ပိုင်ပြဋ္ဌာန်း권အာဏာပိုပေးတာကိုချိန်တယ်လို့ဆိုပေမဲ့ဝင်ကြီးချုပ်ကိစ္စမှာတော့တမျိုးဖြစ်နေပါတယ်။တိုင်းနယ်ပြည်နယ်ဝင်ကြီးချုပ်ကိုပြည်ထောင်စုအစိုးရကခန့်အပ်တာကိုလိုလားသူ53ရာခိုင်နှုန်းရှိနေပြီးမိမိတို့ဖာသာခန့်အပ်ဖို့လိုသားသူကလူနည်းစု39ရာခိုင်နှုန်းသာရှိပါတယ်။ပြည်သူသဘောထားကောက်ယူတဲ့အခါမှာတိုင်းတက်ဆင်းလောက်ရတာမို့ဇေယိတ်အကုန်ကျများပါတယ်။ IRI ဟာ2013ကစပြီးနိုင်ငံရေးခေါင်းဆောင်မှုတင်တန်းတွေစပေးပါတယ်။တိုင်းနယ်ပြည်နယ်တွေမှာအလုံလုံဆုံးနွေးဝါးတွေကျင်းပပြီးလူပေါင်း1000လောက်ကိုတင်တန်းပေးနိုင်ရတယ်လို့ဆိုပါတယ်။ပြည်သူအမြင်ကိုစစ်တမ်းကောက်ယူတဲ့ဓလေ့ဟာဒီမိုကရေစီပြည်စုပြောထောင်ရမှာအရေးကြီးပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့စီးကျိုရှိသူကိုဗစ်အတွက်ကြိုတင်ကာကွယ်ရေးကြောင်းပြောပြထားပါတယ်စီးကျိုရှိသူတွေမှာကိုဗစ်ဖြစ်လာရင်ပိုအန္တရာယ်ကြီးတာကြောင့်ကြိုတင်ကာကွယ်ရေးတွေပိုလုံးသင့်တယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုလိုက်ပါတယ်စီးကျိုရှိသူတွေကိုဗစ်မဖြစ်အောင်နဲ့ကြိုတင်ပြီးစီးကျိုသွေးကြိုထိန်းထားနိုင်အောင်ဘလို့ပိုကြိုတင်ကာကွယ်နိုင်ပါလဲဒီအကြောင်းမြန်မာနိုင်ငံစီးကျိုသွေးကြိုရောဂါသင်္ကထာစီဂျိုတကူဆရာဝန်ကြီးနဲ့ဂေါတုဆောင်ပမောခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ
်။ Okay စီဂျိုတကူတကူဆရာဝန်ကြီးပမောခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ယောဂဖြစ်လာရင်စီဂျိုနဲ့ယောဂအခန့်ရှိတဲ့သူတွေမှာပိုပြင်းထန်ပိုသေးဆုံးရောက်တဲ့အကြောင်းပြောတဲ့နေရာမှာပြီးခဲ့တဲ့ပတ်တွေတုန်းကတော့ဆရာကြီးစီဂျိုကိုထိန်းထားနိုင်ရင်အခုလိုမပြင်းထန်တာနဲ့ဘလူကြောင့်အခုလိုပြင်းထန်ရပြီဘလူကြိုပြင်းသင့်တာတချို့ကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးနောက်ကြိုလှုပ်သင့်တဲ့ဒီကိုဗစ်ကာကွယ်ရေးပိုလှုပ်သင့်တာနဲ့သွေးဆူထိန်းတာကိုဆက်ပြောမှာမို့ကိုဗစ်ကိုဘလူကြိုပိုကာကွယ်သင့်တာကိုစပြောပြပေးပါလားဆရာကြီး
precaution ပေါ့နော်ဘာလို့တည်ထားရမလဲဆိုတော့သီးကျူသီးကျူရှိတဲ့လူတွေကဒီကိုဗစ်ကြောင့်ကောင်ပိုမရဘူးဟာပိုရေးကြည့်တယ်ပေါ့ရခဲ့လို့ရှိရင်ကိုကအန္တရာယ်များတော့ဖြစ်တတ်ကြောင်းမလို့နော်ကဂျန်နရယ်ပဲလူတိုင်းလိုက်တာဘူးကြောကဦးတည်းပြောနေကြတယ်မတ်ဆိုတတ်မယ်ပြင်ထွက်ခဲ့မတ်တတ်မယ်တတ်မယ်များအပြေမတော်ဘူးအိမ်မှာပဲနေမယ်တတ်မယ်အိမ်ကိုလူသိမ်းမလာခံဘူးနောက်ပြီးလက်ကိုမကြာခဏစီးမယ်စနစ်ကြီးနဲ့စီးမယ်အနည်းဆုံးစက္ကန့်20စီးမယ်အဲ့တော့စက်ပြံနဲ့အမြုံထအောင်စီးမယ်စတမို့ချိုးနေမှာစက်ပြံမရဘူးပေါ့ပြင်မှာလွယ်ကူရှိဆိုတော့ဆော်ရီရတဲ့ပိုးတက်စီးနဲ့လက်ကိုစီးမယ်ပေါ့နောက်တတ်မယ်များအပြေထွက်လို့ရှိရင်လူများတွေကင်တဲ့ဥမာဓာတ်လိကာခလုတ်တို့ဓာတ်လိကာလေကာလက်တန်းတို့အဲ့ဒါတွေကိုကင်မယ်ဆိုရင်နဲ့ကျန်နေရင်တော့ကျွန်တော်တ िश ူးလေးနဲ့ပေါ့တ िश ူးလေးနဲ့အုပ်ပြီးကင်မယ်ပေါ့အဲ့လိုမျိုးဟို public ဟိုသူများကင်ထားတဲ့မျက်နှာပြင်တွေမကင်ဖို့လူတွေ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီ covid ကိုပိုကာကွယ်ဖို့အတွက
်အိမ်ပြန်ရောက်ဝင်စတာနဲ့လက်ဆေးဖို့လိုမယ်နောက်ပြီးလက်မရှိတဲ့ပတ်သက်နဲ့မျက်နှာနှာခေါင်းပါးစပ်ပေါ့အဲ့ဒါတွေမကင်ပြီးကိုသတိထားဖို့လိုမယ်နောက်ချောင်းဆုလို့ရှိရင်အနည်းဆုံးတော့ပါးစပ်ကိုနှာခေါင်းကိုပိတ်ပြီးဆိုမယ်နောက်ဆုံးလက်ကင်မှာမရှိဘူးပေါ့အညာဆိုရင်တော့မှအနည်းဆုံးလက်တစ်ခေါက်ကွေးနေပေါ့နှာခေါင်းပိတ်ပြီးဆိုမယ်ပေါ့ Now, we don't even know if we put it today. I'm not the town of Pinney, Lejana, and it is telling me I do now, but I don't know how we go on. You will Eddie Lule, the county Tapu, Gura, and the county Tapu, and I don't know.
Okay, sir. Now, you're looking at the cook today. The three you will take up over no. I don't go say pass up, George.
Three you took out a word. Nabatica, oh, general help. General help will come with solution, you know. Jamma on the Yamabo. เจ้ามาหนีบ่เนี่ยมาซาตอกก็อย่างยีจิบาเลยซีอยู่ตุจูหลุนดาเลยซีอยู่ตุจูยอกก็ไม่แตะอพุเลยหลุเลยไม่จับอพุเลยหลุเลยบ่เออยีจิดาไม่แตะปุอ่ะบาหลุเลยสรุปจรสิมาเปยตนาพิเศษสาสุบิแล้วอามชีหลุสุบิแล้วนุมุนนี่ตอกได้กิจาเลยบ่จรสิมาญาญเนี่ยนุมุนเนี่ยแหละซีจูนุมม่องหลุเปียนี่ได้หาริก็อะกูซีจูตัดเลยเนาะตะแกะตะแกะတော့บ่ฮู้ตรุอ่ะซีไว้ยောင်းแน่นน่ะยောင်းนี่ล่ะมีเรพลเซมเมนต์หลุเปียอ่ะตะเมนซาเ ကျွန်တော်လူနာတွေဆိုသုံးလေးငါးယောက်ရှိပြီးဆုံးသွားရတယ်ပေါ့ဟုတ်သူတို့ညီကိုဗစ်ကိုဆိုတဲ့နေရာမှာရောက်နေတယ်ဆေးရုံမှာရောက်နေတယ်ကျောင်းစီပုံချက်တယ်အာသူတို့ကောင်းလူညီတို့ဘာတောက်နေလဲမေးလိုက်ရင်ကျမတို့အဲ့ဒီနုံမတောင်ဟဲအဲ့ဒါမတောက်နဲ့ပုံမှန်လေးပဲစားပြောလို့မရဘူးတောက်နောက်တုံးရတော့နေတာတုံးရောက်ရှိပေါ့အဲ့တော့အဓိကကြောချင်တာသူတို့တက်မဲ့အုပ်စုများကိုမစားဘူးကြောချင်ဟုတ်က ဲ့ဒီကျွတ်တက်တာသတိထားဖို့လို့မယ်။နောက်မှ coffee mate ဆိုတဲ့ဟာမျိုးပေါ့ ready made coffee တွေပေါ့အဲ့မှ coffee mate ဆိုတာကအုံးတရားနေယူထုတ်တာအစီလက်တက်တယ်အချို့လက်တက်တယ်ပေါ့အဲ့လိုဟာတွေတက်နေများရှောင်မှုလို့မယ်ပေါ့။နောက်ပြီးတော့ဂျုံဖြူနဲ့လုပ်တာတဲ့တိတ်နုတဲ့ပေါင်မုတ်တို့ကိတ်မုတ်တို့နော် biscuit တို့တကြပါတဲ့ cream ပါတဲ့ကိတ်မုတ်တို့နောက်ဗမာမုတ်တွေတဲ့ဆိုရင်ထညက်ကြံတကာပေါ့အုံးဒီပါတဲ့မုတ်တွေပေါ့ချိုးရဲမုတ်တွေပေါ့ဒါတွေကျွန်တော်ရှောင်မှုလို့မယ်။မရှိကြီးစနေမကင်းတို့မို့ဘိမူလာမို့တမ်းလို့ရှောင်းမလို့
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီရှောင်းဖို့အစားတောင်းတဲ့ပတ်သက်လို့ပေါ့နော
်တတိပေါ့တတိလေးစားပါစားပါဆိုပြီးတော့ဆရာဦးနေပအောင်ရပြောနေတော့ညလေတတိစားလို့ရှိရင်တီးမှာပါတဲ့အချိုတက်က fructose ကတတိရရဲ့တကြား fructose ပါသူမျိုးသူနဲ့အချိုးကျဖြစ်တဲ့ proportionate ဖြစ်တဲ့ glucose တတိမှာပါတယ်ဆိုတော့ရှောင်းနေရလူနာတွေမပြောဘူးအဲ့တော့ကျွန်တော်ရှိမှာတေတိစားလို့သွေးကြုံတက်ဘူးဆိုကျွန်တော်ໃຊ້တူလာပြောနော်ပြီးတော့ငကမောက်သီးစားလို့သွေးကြုံနဲ့ကျဲ့တယ်ဆိုပြီးတော့ငကမောက်သီးစားလို့သွေးကြုံမတည့်ကျွန်တော်ໃຊ້တူလာပြောစားတဲ့အတိုင်းတန်နဲ့စားမယ့်အချိန်ခါရှိသေးတယ်အဲ့တော့သွေးကြုံတက်နေတဲ့ကာလမျိုးမှာအဲ့တတိကြီးမစားပါနဲ့ဆိုကျွန်တော်အပြတ်ပြောတယ်အဲ့သွေးကြုံကောင်းပြီ control ကောင်းပြီလေဆိုရင်တော့တတိများကိုဖျားဆွတ်တော့တင်တဲ့ပကံများလို့တတိဆိုလေးတုံးပေါ့အဲ့လောက်တက်ပူမစားဘူးအကြံဉာဏ်ပေးလေပေါ့နော်ဒါပေမဲ့ဒီမှာပြဿနာအဲ့တတိတွေကိုအလွန်ကြုံစားတာတကူနောက်တစ်ခုကတော့ပြောတယ်စီကြုံနှုတ်မုံစရာတောက်တာတကူအဲ့နယ်လူတွေတော်တော်များသိကုန်တယ်ကြော်ညာတဲ့လူတွေရတယ်အရန်ကိုကြော်ညာတယ်အဲ့တော့အဲ့ဆောရပြောချိုရပါတဲ့ရေတွေချိုရပါတဲ့မုံတွေချိုရပါတဲ့တတိတွေမစားပါနဲ့ဒါပေမဲ့ကြံတဲ့ချက်ပြင်းစားပါပုံမှန်တိုင်းစားပါသာလို့ရအသားငါဟိတိရွတ်စားပါအရွက်မများစားဘူးဆိုတဲ့စိတ်လန်းတဲ့ရွက်တွေများစားလို့မယ်ဟိတိရွတ်တွေရောင်စုံပေါ့မှာအမီယောင်ကဲရော့ပေါ့ဟိုမောင်လာဦးနီဆိုအမီယောင်ပေါ့မရှိခိုးနီးတဲ့အဝါယောင်ပေါ့အဲ့တော့အသိအောင်အပြူအောင်ပေါ့အဲ့တော့ diet ကအရေးကြီးတယ်မှာကျွန်တော်ချင်မှဒုက္ခရောက်နေအဲ့ diet နဲ့ဒုက္ခရောက်နေတာလားနောက်တစ်ခါ covid ကာလမှာကိုယ်နဲ့လုံချတဲ့ခြင်းငယ်မှုတွေကလူတိုင်းနေသွားတယ်ပြင်မထွက်ကြဘူးလေ exercise ကိုတီးတန့်လုပ်တဲ့လူကလည်း exercise တော့ပဲ gym မသွားနိုင်ဘူးတံပေါ်မသွားနိုင်ဘူးပန်းချံမသွားနိုင်ဘူးအဲ့တော့တာမန်ရုံးတဲ့ရုံးစင်းလှုပ်ပြသွားတဲ့ချိန်မှာလမ်းလျှောက်သွားတယ်ဆက်ပြီးစီးသွားတယ်ဆိုလည်းလူတွေအကုန်အိမ်မှာနေရတော့အိမ်မှာထိုင်နေရတာများတော့ဘာဖြစ်ပြောအိမ်မှာပဲလုလို့ရတဲ့ကိုယ်နဲ့လုံချတဲ့ခြင်းငယ်လေးတော့ဒီနေ့ကိုအနည်းဆုံး15မိနစ်နေပြီးတော့နိုင်ခွက်လောက်တော့ကြိုးစားပြီးလုပ်ကြပါလေ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအခုလိုဒီရေဘူးရချမ်းမရေကောင်းပြီးတော့သွေးကြောကိုထိန်းထားနိုင်အောင်ပေါ့နော
်အခုရဲ့ပြဿနာအိတ်တာကျွန်တော်ရှိမှဒူရီကအိတ်ချိန်တွေကိုလည်းနည်းကုန်ကြတယ်။ဘာကြောင့်လဲဆိုတော့အိတ်ရတဲ့ဝင်တဲ့ချိန်မှာတယ်လီဖုန်းလေးနဲ့ပဲကြည့်ရ Facebook ကိုပွတ်တာ။စံစာပွတ်နေတာ။ဒီမှာ TV ကြည့်မယ်ခါကြတော့ကျွန်တော်က screen time လို့ခေါ်တဲ့မှတ်သားပြင်မျက်နှာပြင်မှာကြည့်တဲ့အချိန်ကအများကြီးများကြတယ်။ညပြအိတ်ချိန်တွေကအိတ်လေးတွေပြက်ကြတယ်။နေစုံတနည်းခုနှစ်နာရီလောက်တင်းတင်းကျပ်အိတ်နယ်ကိုကြိုးစားပါလို့ဖြစ်နေလို့ချင်းအိတ်ချင်းကစာယူတနိုင်းတနိုင်းရစာယူဒီတယ်လီဖုန်းတွေကိုတက်နေရဖို့ Facebook တွေပို့နေတာတွေ screen time ကျွန်တော်တို့ဆက်လက်ပြောတဲ့ Messenger တွေပို့နေတာတွေမလုပ်ကြပါနဲ့တော့အဲ့ဒါလေးတွေကိုနဲ့ဝေးတဲ့နေမှာထားပြီးတင်းတင်းကျပ်ခုနှစ်နာရီလောက်ထိအိတ်နယ်ကိုကြိုးစားပါလို့နောက်တစ်ခါရေမြင်းတောက်ဖို့ပေါ့မြို့သားဆိုနေစုံ4လီတာအမျိုးမျိုး3လီတာတော့ပေါ့နှလုံးရောဂါနဲ့ကြောက်ရွံ့ရောဂါမရှိတဲ့သူတွေကိုပြောတာပေါ့နော်နှလုံးရောဂါနဲ့ကြောက်ရွံ့ရောဂါရှိတဲ့သူဆိုတော့ဆံဝင်ပြီးဘလောက်တောက်မှမေးကြည့်ဖို့လိုမှာပေါ့နောက်တစ်ခုကတော့ stress ပေါ့အခုကာလမှာလူတိုင်း stress ကြီးများနေကြတော့အဲ့ stress ကိုတက်နေများနေအောင်ကိုယ်စိတ်ကိုကိုထိန်းဖို့လိုမယ်ပေါ့ဘာသာတရားနဲ့ဘာသာတရားရှိတဲ့လူကဘုရားတရားလုပ်မယ်ပရိသတ်မယ်နော်တရားထိုင်မယ်ပေါ့နော်အားကစားတစ်ခုကိုလုပ်မယ်ယောဂဆော့မယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးရီကော်ဒါတီးတိမ်ကားလမ်းကြောင်းအသစ်ကိုအိန္ဒိယအစိုးရရဲ့အကူအညီနဲ့စတင်ဖောက်လုပ်မှာဖြစ်ပါတဲ့မိုးကုံမြို့ကလုပ်ငန်းရှင်တဦးကို TNL အဖွဲ့ကဖမ်းဆီးထားတဲ့အပေါ်ဒေသခံအရက်ပတ်အဖွဲ့အစည်းတွေကကန့်ကွက်နေကြတယ်ဆိုတာနဲ့ရခိုင်စစ်ဆောင်ဒုက္ခသည်တချို့စပားရိတ်သိမ်းဖို့အတွက်နေရက်တွေကိုယာယီပြန်နေကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးမှာအတိတ်ကအရေးပါတဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ Red Corridor တည်တည်ကားလမ်းကြောင်းအသစ်ကိုလာမယ့်2023ခုနှစ်ကစပြီးအိန္ဒိယအစိုးရရဲ့အကူအညီနဲ့စတင်ဖောက်လုပ်တော့မယ်လို့ချင်းပြည်နယ်အစိုးရဖွဲ့ထံကနေသိရပါတယ် Red Corridor တည်တည်ကားလမ်းကြောင်းတစ်ကိုနိုင်လွန်ကတ်တရလမ်းနှလမ်းသွားနဲ့ဖောက်လုပ်မှာဖြစ်ပြီးရခိုင်လမ်းကြောင်းထက်နှစ်ဆရှည်လျားမှာဖြစ်တယ်လို့အဲ့ဒီအတွက်ကုန်ကျစရိတ်အလုံးကိုအိန္ဒိယအစိုးရကအကုန်ကြခံနိုင်မယ်လို့ချင်းပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူစီပင်ဝန်ကြီးဦးစိုးထက်ကပြောပါရယ်လက်ရှိအသုံးပြုနေတဲ့ Red ဒီဒိန်ကားလမ်းဟာမိုင်အားဖြင့်30မိုင်နဲ့5ဖာလုံသာရှိပေမဲ့တောင်တက်စင်းကြားနဲ့လမ်းကြောင်းဖြစ်ပါတယ်အခုတစ်ဖောက်လို့မဲ့ Red Corridor ဒီဒိန်နယ်စပ်ကုန်သွယ်လမ်းကြောင်းတစ်အတွက်အမေရိကန်ဒေါ်လာတန်100ဝန်းကျင်ခန့်အသုံးပြုသွားမယ်လို့သိရပါတယ်
မန္တလေးတိုင်းဒေသကြီးမိုးကုတ်မြို့ကလုပ်ငန်းရှင်တို့ကိုတန်းပလောင်စပ်ဖွဲ့ TNL ကဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေသတွင်းစိုးရိမ်နေရသလိုအရပတ်ဖွဲ့စည်းတွေကလည်းကန့်ကွက်နေကြပါတယ်။ဒီဇင်ဘာ4ရက်နေ့က TNL စပ်ဖွဲ့ကအောင်ချမ်းသာစီနီစံပြမှုတိုက်ပိုင်ရှင်အမျိုးသားတို့ကိုဖမ်းဆီးသွားပြီးအောက်တိုဘာလ18ရက်နေ့ကလည်းအမျိုးသမီးတို့ကိုဖမ်းဆီးရ၌ပြီးတော့ငွေတောင်းခံခဲ့တဲ့ဖြစ်စဉ်တွေရှိခဲ့တယ်လို့မိုးကုတ်မြို့ကလူခွေးရင်းနဲ့ဆရာမျှသားရေးစွမ်းဆောင်သူများဖွဲ့ကဦးနိုင်မိုးကပြောပါတယ်။ဆံပြမှုတိုက်ပိုင်ရှင်ကိုဖမ်းဆီးထားတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီး TNL ကိုဆက်တွယ်မေးမြန်းရမှာဖမ်းဆီးထားတာမှန်ကန်ကြောင်း၎င်းမှာကြမ်းမာရေးကောင်းမွန်ကြောင်းလာပြောပြီးအသိစိတ်ချင်းနေနဲ့ပတ်သက်ပြီးအထက်ကဘာမှချပြလာတာမရှိသေးတဲ့အတွက်သဆုံးလျာတုတ်ပြန်ပြောဆိုဖို့မရှိသေးဘူးလို့ဗိုလ်မှူးဆောင်အကျော်ကပြောပါတယ်
ချမ်းမြေနယ်မြောက်ပိုင်းနမ်တူမြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS SSA တို့အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နမ်တူမြို့နယ်မန်ဆမ်အုပ်စုဖက်မှာဒီဇင်ဘာလ9ရက်နေ့မနေ့ပိုင်းကတအန်းပလောင်တပ်ဖွဲ့ TNLA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ပူးပေါင်းအဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့အကြပစ်ခတ်မှုဖြစ်ပွားခဲ့ကြတာပါ။ပစ်ခတ်မှုကြောင့်ကျွဲကုံပင်းလုံးနာကဲနာကဲကျေးရွာသား150ခန့်မန်ဆမ်အုပ်စုဘုံကြီးကျောင်းကိုထွက်ပြေးတိမ်းရှောင်လာခဲ့ကြတယ်လို့သိရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့တုန်းကလည်းတအန်းပလောင်တပ်ဖွဲ့ TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့နမ်တူမြို့နယ်မန်ဆမ်အုပ်စုဘက်မှတိုက်ပွဲဖြစ်ပွားခဲ့သေးတယ်လို့သိရပါတယ
်ဒီဇင်ဘာလ10ရက်နေ့ကစစ်တွေဆေးရုံမှာဘုံလူကျုံမြို့နယ်ကပူတွေ့လူနယ်အသက်80ကျော်အရွယ်မျိုးသမီးတူသေဆုံးသွားတဲ့အတွက်ရခိုင်ပြည်နယ်မှာ COVID-19 ရောဂါကြောင့်အခုကသေဆုံးသူ30ကျော်သွားပြီးဖြစ်ပါတယ်ရခိုင်ပြည်နယ်မှာပိုးတွေ့လူနယ်မြင့်တက်လာတဲ့အတွက်နိုဝင်ဘာလကုန်ပိုင်းကအရပ်ဖက်ဖွဲ့စည်းတွင်နဲ့ပြည်နယ်စုရတို့ပူးပေါင်းပြီး၎င်းစည်းဝေငှတဲ့လှုပ်ရှားမှုတစ်ခုကိုပြုလုပ်ခဲ့ကြပေမဲ့တချို့နေရာတွေမှာကျန်းမာရေးနဲ့ပတ်သက်တဲ့စီကံလိုက်နာမှုတွေအားနည်းနေတယ်လို့စစ်တွေမြို့ခံကိုစန်းအောင်ကပြောပါတယ်ဒီဇင်ဘာလ10ရက်နေ့ထိရခိုင်ပြည်နယ်မှာပိုးသိပ်လူနာ3800ကျော်ရှိနေပြီးဆေးရုံကစိန်ခွေးရသူ3400ကျော်ရှိနေတယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနကစည်းရင်းရသိရပါတယ်
ကရင်ပြည်နယ်တာနောင်ကြီးမြို့နယ်မှာမြေဧကပေါင်း9သိန်းဝန်းကျင်ရှိပေမဲ့လည်းမြေယာပိုင်ဆိုင်ခွင့်ပုံစံ9ထုတ်ထားပေးတဲ့ဧက9000ဝန်းကျင်သာရှိတယ်လို့ကရင်ပြည်သူ့ပါတီကလွတ်တော်အမတ်ဆော့ခရစ်စတိုဖာကပြောပါတယ်။အဲ့ဒီတည်းကမှ KNU ကရင်မျိုးသားစည်းရုံးထိန်းချုပ်နယ်မြေထဲမှာပါဝင်တာရှိတယ်လို့တာနဲ့မြေတွေဟာဒေသခံတွေရဲ့မြေရောဖလာပိုင်နဲ့မြေဖြစ်ပေမဲ့လည်းအစိုးရဘက်ကတစ်တော့ကြိုးပိုင်းမြေအဖြစ်နဲ့မြေလွတ်မြေရိုင်းအဖြစ်သာတတ်မှတ်ထားတယ်လို့ဒေသခံတွေကဆိုပါတယ်။ဒေသကံပိုင်ဆိုင်တဲ့မြေယာအများစုဟာတရားဝင်ပိုင်ဆိုင်ခွင့်ရရှိဖို့အတွက်လာမယ့်လွတ်တော်သက်တမ်း9နှစ်မှာနိုင်တလောက်လွတ်ဆောင်ပေးသွားမယ်လို့လွတ်တော်အမတ်ဇော့ခရစ်စတိုဖာကပြောပါတယ်အဲ့ဒီဒေသမှာရှိတဲ့ဒေသခံအများစုဟာဖာလာစိုက်ပျိုးတဲ့လုပ်ငန်းကိုလုပ်ကိုင်ကြပြီးအများစုကတော့တရားဝင်မြေယာပိုင်ဆိုင်ခွင့်မြေဂရမ်မရှိကြပါဘူ
းအခ ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာအစိုးရတပ်တွေအကြားတလနီးပါးတိုက်ပွဲတွေရပ်တန့်နေတဲ့အတွက်စစ်ဘေးရှောင်စခန်းတွေမှာရောက်နေကြတဲ့ဒုက္ခသည်တချို့အခုခါမှာစပားရိတ်သိမ်းဖို့နေရက်တွေကိုယာယီပြန်နေကြပါတယ်။နေရက်ကိုပြန်သူတွေဘလို့မျိုးအခက်အခဲတွေရှိနေလဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
ရခိုင်တပ်တော် AA နဲ့မြန်မာအစိုးရတပ်တွေကြားတလားနင်းပါးကြားတိုက်ပွဲတွေရပ်တန့်နေတဲ့တော့စိုက်ပေးရှောက်စခန်းကဒုက္ခသည်တချို့နေရပြင်နေကြတယ်ဆိုပေမဲ့စိုးရိမ်မှုတွေရှိနေကြတယ်လို့ပုံနှံမြို့ခံကိုစွားသိမ့်မော်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်ကျောင်းသားကိုတချို့တော့လည်းဒီပရိုဂရမ်တွေလည်းလုံးရှုံးမှုရှိရတယ်နော်မြေလက်တန်းလည်းညနေတိုင်းတကယ်လက်ဆက်လက်ရတယ်ဘယ်လုံးမဆိုးလို့ဘူးလက်ရှိခင်နေတဲ့အရာဖောက်ဖိုက်ခဲ့အခွင့်အရေးတွေကိုကောက်နေတယ်သူတို့လည်
းကျောင်းဆိုင်ကျေးရွာနေမှာပြီးခဲ့တဲ့ AB လာနဲ့ဇူလိုင်လတွေမှာတိုက်ပွဲတွေဖြစ်ပေါ်ပြီးလာနာဂရီကျေတဲ့ရွာထဲမှာကြားရောက်ပောက်ခဲ့တဲ့အတော်သေဆုံးဒဏ်ရာရသူတွေရှိသလိုအစိုးရစိုက်တက်ကရွာထဲကိုစစ်နေပိုက်ပြီးဝန်ရောက်လာတဲ့အတော်ထိခိုက်ဒဏ်ရာရသူတွေနဲ့ဖမ်းဆီးခံရသူတွေရှိခဲ့ပါတယ်။ကြောက်တော်မျိုးနေမှာကျေးရွာတချို့မိန့်ချုပ်ခံရတဲ့အတော်သူတို့အတော်နေရပြန်ဖို့လုံးဝမဖြစ်နိုင်သေးဘူးလို့ကြောက်တော်ဒေသခံဥကျော်လှမြန်းကအခုလိုပြောပါတယ်။
ကျွန်တော်ကြောက်တော်မျိုးနေမှာတော့ဒီတိုင်းပိုင်းနဲ့တိုင်းတိုင်းကြီးရောရေမုတ်ကြီးကြီးရောရေအဲ့ဒီတုံးရုံကစစ်ဒုက္ခတွေကြီးရောမိမိရဲ့ကိုယ်လေဒီလိုရှိနေတဲ့ဒီလိုအနာဂတ်ထိဆောင်မဲ့အခြေအနေတွေလုံးဝမရှိပါဘူးခင်ဗျာ။ရခိုင်မျိုးစစ်ဒီလိုက်လာတဲ့ငါဒီအင်ဒီမိလောင်ရဲ့အကုန်လုံးပဲဒီမိအဆောက်အဦစားတော့အဲ့ဒီလိုအခက်အခဲတွေမျိုးပေါ့
။စိုက်ပေးလျှောက်စခန်းတွေကဒုက္ခသည်တွေမိမိနေရက်ကိုဘေးကောင်းလုံခြုံစွာပြန်နိုင်ဖို့အတွက်အစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်လမ်းလမ်းကဲ့အဖွဲ့အစည်းတွေကပါကူညီဖို့လိုတယ်လို့ဝင်လာဖောက်ဒေးရှင်းဒါရိုက်တာကိုခိုင်ကောက်ဆန်ကအခုလိုပြောပါတယ်
။
စိုက်ပေးဒုက္ခသည်နဲ့သိမ့်ကျော်ရှိတဲ့အထက်ကအခုအခါလူပေါ့ခွန်နိုင်သောနေမှာလေယာရိုက်သိမ့်ဖို့အပါအဝင်တခြားလုပ်ငန်းတွေလုပ်ဖို့နေရက်ကိုယာယီပြင်နေကြတယ်လို့ရခိုင်တိုင်းရင်းသားမြို့နယ်စုများစေယုံတာဝန်ရှိသူတွေကပြောပါတယ်။ရခိုင်လမ်းနားကအေအေအဖွဲ့နဲ့အစိုးရတဲ့အကြားနှစ်နိုင်နှိမ့်ပါကြဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရဲသားသေဆုံးသူ300ကျော်ထိခိုက်ဒဏ်ရာရသူ900နှိမ့်ပါရှိခဲ့ပြီးဖမ်းဆီးထိန်းသိမ်းခံနေရပြီးတရားရင်ဆိုင်နေရသူတွေရှိသလိုပြည်သူ200ကျော်လေးနေရက်ဆန့်ခွာပြီးဒုက္ခသည်စခန်းတွေနဲ့နှိမ့်ဆက်ရာတွေမှာခိုးလုံနေကြရတာပါ
။ဆက်ပြီးတော့သမရဦးသိန်းစိန်ဦးဆောင်တဲ့ပြည်ခိုင်ဖြိုးပါတီအစိုးရရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာပါဖော်ဆောင်လာခဲ့ကြတဲ့ငင်းချင်ရေးလုပ်ငန်းစဉ်ဟာကန့်သက်ချက်တွေကြောင့်မအောင်မြင်ခဲ့သေးပါဘူး။လက်ရှိငင်းချင်ရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့အတွက်ဘာတွေလှုပ်ဆောင်သင့်ပါသလဲ။မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ဟန်တာကိုမိကလျာမွန်ကနေဆက်သွယ်မေးမြန်းချက်ကိုကြားစားရမှာပါရှင်
။ဟုတ်ကဲ့ဆရာနိုင်ဟန်တာရှင်လက်ရှိငင်းချင်ရေးလုပ်ငန်းစဉ်တွေမှာပိုပြီးထိရောက်အောင်မြင်နိုင်ဖို့ကဘယ်လိုဆောင်ရွက်ပေးဖို့သင့်ပါသလဲရှင်။
ကျွန်တော်တို့ကတော့ဘယ်ဖွဲ့ကူမှချမ်းမထားပဲနဲ့ပေါ့နော်လက်နဲ့ကင်ထားတဲ့အဖွဲ့အစည်းတွေအားလုံးဒီငင်းချမ်းကြီးဆွေးနွေးပွဲမှာပေါ့လေပါဝင်အနိုင်ရေးကိုကျွန်တော်လမ်းဖွင့်ပေးသေးတယ်ကျွန်တော်ကြိုးပမ်းသေးတယ်သူတို့အားလုံးပါဝင်မှစပြီလုံးအေးချမ်းမယ်လေကျွန်တော်တို့ကတနိုင်ငံလုံးငင်းချမ်းကြီးအတွက်ကိုကျွန်တော်ကြိုးပမ်းနေတဲ့ကာလဆိုတော့သဘောထားကြီးကြီးနဲ့ပေါ့နော်အားလုံးပါဝင်နိုင်ရေးကိုကျွန်တော်ကြိုးပမ်းရမယ်ငကိုကလေးကလည်းကျွန်တော်တို့ကအဲ့ဒီအားလုံးပါဝင်ရေးကိုကျွန်တော်တို့ကအဆွေပြုထားတာပဲလေ
ဟုတ်ကဲ့တချို့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကငင်းချမ်းရေးစကဝိုင်းထဲမပါဝင်နိုင်သေးတာဟာဘာကြောင့်ရင်းကြောက်ပါလဲရှင
်တပ်မတော်ရဲ့ယက်တီချက်က NCA ထိုးပြီးတော့မှပဲငင်းချမ်းရေးစကဝိုင်းထဲကိုဝင်ခွင့်ပေးမယ်ဒါပေမဲ့မြောက်ပိုင်းရင်အစုတွေကအဲ့ဒီ NCA စာချုပ်အပေါ်မှာတချို့အပိုင်းကိုသူတို့လက်မခံနိုင်သေးတဲ့အပိုင်းရှိတယ်နော်ကျွန်တော်မြင်တာကတော့သူတို့ပါဝင်နာနိုင်ရေးကိုပေါ့နော်ကျွန်တော်တို့အဓိကထားဆောင်ပေးပြီးတော့ပေါ့လေကျွန်တော်တို့အရင်ညှိနှိုင်းရမယ်ဒါဆွေးနွေးတဲ့အခါကျရင်ဘယ်ဖွဲ့ကူမှမချမ်းပဲနဲ့အားလုံးပါဝင်ဆွေးနွေးတဲ့ပုံစံမျိုးလီလန်းရှာဖို့တင့်တယ်ဥပမာတို့ SCA မထိုးနိုင်သေးဘူးထားထားကိစ္စမရှိဘူးနော်ဒါပေမဲ့ငင်းချမ်းကြီးဆွေးနွေးတဲ့နေရာမှာသဘောတူညီချက်တွေကိုတို့နားလည်လက်ခံလာရင်ပြီးတော့မှာပေါ့ဗျာနော်တချို့အချက်လက်တွေနဲ့ပိတ်ဆို့ထားတဲ့သဘောမျိုးလည်းမဖြစ်စေချင်ဘူးနိ SCA ကိုလည်းလုံလည်းတို့နဲ့ပြန်ညှိပေါ့တချို့အပိုင်းတွေလည်းလုံလည်းပြန်ပြင်ပေါ့နော်ဒါကျွန်တော်တို့ကတော့သဘောထားကြီးဖို့လိုတယ်လို့တော့ကျွန်တော်ပြင်နေတယ်
ဟုတ်ကဲ့ဆရာလက်ရှိငင်းချမ်းရေးဖြစ်စဉ်မှာအဓိကရှေ့မတိုးနိုင်ဖြစ်နေတာကဘာကြောင့်ပါလဲဆရာ
အဓိကရှေ့မတိုးနိုင်တာကတော့တပ်မတော်ဘက်ကထောက်ရှေ့ဖွဲ့စည်းပုံကိုကင်ထားတယ်နောက်တပ်ဘက်ကလည်းအာဏာကိုမဆွံ့လို့ခြင်းဘူးနောက်တစ်ခုရှိသေးတာက တမတော်ရဲ့ငင်းချမ်းရေးမှု6ရက်ဆိုပြီးတော့မှသူတို့ချထားတာလေသူတဘောကတော့လွတ်တော်ထဲမှာပဲဥပဒေကိုပြင်မယ်ဆိုတဲ့ပုံစံမျိုးနဲ့ထောက်ကင်ထားတယ်ပဲဟိုတစ်ဆုမှုကအဲ့ဒါတွေပေါ်မှာမူတည်တယ
်ဟုတ်ကဲ့အခုလိုဖြည့်ချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆရာအခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကအရေးပါတဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ Recorder တီးတိမ်ကားလမ်းကြောင်းအသစ်ကိုလာမယ့်2022ခုနှစ်ကစပြီးအိန္ဒိယအစိုးရရဲ့အကူအညီနဲ့စတင်ဖောက်လုပ်မှာဖြစ်ပါတယ်။မိုးကုတ်မြို့ကလုပ်ငန်းရှင်တဦးကိုတအန်းပလောင်တပ်ဖွဲ့ TNLA ကဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးဒေသခံရဖက်အဖွဲ့အစည်းတွေကကန့်ကွက်နေကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလဲသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနေရနိုဝင်ဘာလ25ရက်နေ့ဖြစ်ပြီးလူအခွင့်ရေးနေရဒီဇင်ဘာလ10ရက်နေ့ဖြစ်ပါတယ်အဲ့ဒီနေ့နှစ်နေ့ကြာရက်ပေါင်း16ရက်ကိုတော့ကြားမကွဲပြားမှုအပေါ်အခြေခံပြီးဖြစ်ပွားတတ်တဲ့အကြမ်းဖက်မှုတွေကိုကဘာတဟွန်းသတိပြုမိလာစေဖို့နဲ့အပြောင်းအလဲတွေဖြစ်ပေါ်လာအောင်လှုပ်ရှားမှုတွေလုပ်ဖို့ရည်ရွယ်သတ်မှတ်ထားပါတယ်။အမျိုးသမီးတွေအပေါ်အကြမ်းဖက်တာကနယ်နမိတ်နဲ့ယဉ်ကျေးမှုပေါင်းတစ်ခုတည်းအတွင်းမှာသာရှိနေတာမဟုတ်ကြောင်းအမျိုးသမီး3ယောက်မှာတစ်ယောက်အကြမ်းဖက်ခံရတာကိုကြုံတွေ့ရကြောင်းနဲ့ ကယောဂါကာလမှာအမျိုးသမီးတွေအပေါ်အကြမ်းဖက်တဲ့နှောင်းဝါလဲပို့ပြီးမြင့်တက်လာကြောင်း USAID American နိုင်ငံတကာဖွံ့ဖြိုးရေး Agency ဒုတိယအကြီးအကဲအဖြစ်ခေတ္တတာဝန်ယူထားသူ John Bassar ပြောပါတယ်လော့ကဒေါင်းတွေကြောင့်ကိုတက်နိုင်တဲ့စားအသောက်နဲ့အသုံးအဆောင်ပစ္စည်းတွေရဖို့ခက်ခဲလာလို့စားဝတ်နေရေးအခက်အခဲကြုံတွေ့ရချိန်မှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်အကြမ်းဖက်မှုတွေများပြလာတာကို USAID ရဲ့မိဖက်အဖွဲ့တွေကပိုပြီးတွေ့မြင်လာကြရတယ်လို့ John Bassar ပြောပါတယ်။အမျိုးသမီးတွေရဲ့လုံနိုင်စွမ်းရည်နဲ့အောင်မြင်မှုတွေကိုထိခိုက်စေမဲ့အကြမ်းဖက်ပုံစံမျိုးစုံကိုဖြေရှင်းဖို့အရေးကြီးတာကို USAID အနေနဲ့ကာလကြာရှည်သိမြင်နားလည်ထားပြီးဖြစ်ပါတယ်အမျိုးသမီးတွေအပေါ်အကြမ်းဖက်တာကိုတားဆီးဖို့ထိရောက်တဲ့အစီအစဉ်တွေကိုအကောင်အထည်ဖော်ဖို့အတွက်သမ္မတ Trump အစိုးရလက်ထက်မှာ USAID ကအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေအမျိုးသမီးအဖွဲ့အစည်းတွေပုဂ္ဂလိကကဏ္ဍလုပ်ငန်းတွေအစိုးရဌာနတွေနဲ့ပိုပြီးလက်တွဲဆောင်ရွက်ခဲ့ပါတယ်လို့လည်း USAID ဒုတိယအကြီးအကဲ John Bassar ပြောပါတယ်။တာရကအားဖြင့်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုအကြမ်းဖက်မှုကောင်းပုံဖြတ်မှုနဲ့မတော်မတရားလုပ်မှုတွေကို USAID ရဲ့ဖွံ့ဖြိုးရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးအစီအစဉ်တွေကနေတဆင့်အကာအကွယ်ပေးဖို့လှုံ့ဆော်နေပါတယ်။2019ခုနှစ်ကစလို့အမျိုးသမီး9000လောက်ကိုငြိမ်းချမ်းရေးတည်ဆောက်ရေးလုပ်ငန်းတွေမှာပါဝင်စေခဲ့ပါတယ်။အကြမ်းဖက်မှုတွေကိုကြုံတွေ့ခံစားခဲ့ရသူအမျိုးသမီးတွေကိုလည်းလိုအပ်တဲ့စောင့်ရှောက်မှု၊စိတ်ပိုင်းဆိုင်ရာအားပေးမှု၊ဥပဒေပိုင်းဆိုင်ရာအကူအညီတွေနဲ့စီးပွားရေးအထောက်အပံ့တွေပေးအပ်ခဲ့ပါတယ်။ဒါပေမဲ့ဒါဟာရေရှည်ခက်ခဲတဲ့တိုက်ပွဲတစ်ခုဖြစ်နေပါတယ်တချို့လူမှုအဖွဲ့အစည်းတွေမှာအမျိုးသမီးတွေအပေါ်အကြမ်းဖက်တာလှုပ်ရုပ်လှုပ်ဆင်လို့ဖြစ်နေတာပါအမျိုးသမီးနဲ့မိန်းကလေးတွေမှာလည်းလူတံပိုးနဲ့အခွင့်အရေးရှိတယ်ဆိုတာကိုအစိုးရနဲ့အဲ့ဒီလူမှုအတိုင်းအဝိုင်းကအသိအမှတ်မပြုတာကြောင့်လည်းဖြစ်ပါတယ်ဒါကြောင့်လည်းအခုလိုအရေးကြီးတဲ့ရက်နှစ်ရက်ကြာဂျားခန်ရက်16ရက်ဟာကြားမကွဲပြားမှုကြောင့်ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေပပျောက်အောင်လုပ်ဖို့လှုပ်ရှားမှုတွေအတွက်တိတ်အရေးကြီးနေတာပါအမျိုးသမီးတွေအပေါ်အကြမ်းဖက်တာကိုအဆုံးသတ်ဖို့အဲ့ဒီအကြမ်းဖက်မှုတွေကြောင့်လူတဦးချင်းစီမိသားစုတွေကိုစီနဲ့လူမှုအတိုင်းအဝိုင်းတွေအပေါ်ကြာရောက်နေတဲ့ဆိုးကျိုးတွေရော့ပါသွားစေဖို့နဲ့လူသားတိုင်းရဲ့အခွင့်အရေးကိုမြင့်တင်ပေးဖို့ကျွန်တော်တို့အားလုံးကိုစီတာဝန်ယူရမယ့်အခန်းကဏ္ဍတွေရှိပါတယ်လို့လည်း USAID ဒုတိယအကြီးအကဲ John Bassar ပြောပါတယ် USAID အနေနဲ့ကဘာတဟွန်းအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ဂုဏ်သိက္ခာကိုကာကွယ်ဆောင်ရှောက်ဖို့အတူရပ်တည်သွားမယ်လို့လဲ John Bassar ပြောပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ
။ဒေါက်တာဒီမနက်ခင်သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်။ချမ်းသာတဲ့နိုင်ငံကြီးတွေကကိုဗစ် -19 ကာကွယ်ဆေးကိုဝယ်ယူဖို့အဆင့်သစ်ဆောင်ဆိုင်နေချိန်မှာကိုယ်နိုင်ငံဦးစားပေးကာကွယ်ဆေးရရှိရေးဝါဒ Vaccines Nationalism ကြီးထွားလာနေတယ်လို့ကုလသမဂ္ဂဒွေးမကျော်အန်တိုနီယိုဂူတာရက်စ်ကပြောပါရယ်ကိုဗစ် -19 ကာကွယ်ဆေးကိုနေရာတိုင်းကလူတိုင်းရရှိနိုင်ပြီးအားလုံးနဲ့သက်ဆိုင်တဲ့ပစ္စည်းဖြစ်ဖို့ထပ်မံတောင်းဆိုကြောင်းအတွေ့အမှုချုပ်ဂူတာရက်စ်ကပြောပါရယ်နိုင်ငံတော်များများကဗြိတိန်နိုင်ငံလိုပဲသူတို့ရဲ့ပြည်သူတွေကိုကာကွယ်ဆေးအမြောက်များစတင်ထိုးနှံဖို့စီစဉ်နေချိန်မှာကုလသမဂ္ဂတွေ့ရမှုချုပ်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်လူပေါင်း 15.3 သန်းကျော်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့အမေရိကန်နိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ပြုမပြုမကြာခင်အဆုံးဖြတ်ပြီးတော့မှဖြစ်ပါတယ်အမေရိကန်အစားအသောက်နဲ့ဆေးဝါးစီမံကွက်ခွဲရေးဌာနကအထူးအဖွဲ့တစ်ဖွဲ့ကချက်သာပတိဒီမှာတွေ့ဆုံပြီး Pfizer နဲ့ BioNTech ကုမ္ပဏီကထုတ်လုပ်တဲ့ကာကွယ်ဆေးထိရောက်မှုရှိမရှိဆုံးဖြတ်မှာဖြစ်ပါတယ်အများကမန်းထားတဲ့အတိုင်းကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ပေးရမယ်ဆိုရင်FDA ကတောက်ကြနေဒါမှမဟုတ်စနေနေ့မှာနောက်ဆုံးသဘောတူခွင့်ပြုချက်ပေးမှာဖြစ်ပါတယ်။အာဖရိကတိုင်မြောက်ပိုင်းကအာရဗ်နိုင်ငံတနိုင်ငံဖြစ်တဲ့မော်ရိုကိုနိုင်ငံကဣသရေလနဲ့ပုံမှန်ဆက်ဆံရေးလုပ်ခဲ့ပြီးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချက်တာပရီနီကကြေညာလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးရေးအရာရှိကဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဂျာဒုက္ခသည်တွေကိုဝေးလံခေါင်ပြတဲ့ကျုံးကိုပို့လိုက်ရမှာအန်ဒီယာကေမကီလီလာစံစစ်မှုတွေလုပ်ဖို့ခွင့်ပြုပေးတင်တယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ဆိုရအနေနဲ့ပြီးခဲ့တဲ့အပတ်ကပဲရိုဂျာဒုက္ခသည်1600ကိုဘာစန်ချာချွန်းကိုပို့ဆောင်ပေးခဲ့ရမှာဤပညာပိုင်းဆိုင်ရာအန်ရရှိမှုကိုကြိုတင်ဆန်းစစ်မှုမလုပ်ခဲ့ဘူးလို့ကုလသမဂ္ဂရဲ့မြန်မာလူခွင့်ရေးစုံစမ်းရေးကိုယ်စားလှယ် Thomas Andrews ကပြောပါတယ်။တောက်ချန်နေမနေခင်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရပ်တော်ပါ။
This program has come to you from the Voice of America, Washington.